Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA အမေရိကန်အသံကနေ2015ခုနှစ်မေလ18ရက်တနင်္လာနေ့နံနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပါ
ကျွန်တော်ကတော့ဇောင်းဝိုင်းလိုက်ပါဒီမနေ့မှာထုတ်ချတဲ့သတင်းတွေကတော့အီရန်နိုင်ငံမြို့တော်ဘက်ဒတ်နဲ့125ကီလိုမီတာဝေးတဲ့ရမာဒီမြို့ကိုစစ်တေအစ္စလာမစ်စစ်တေကြွားတွေကတင်ပယ်လိုက်ပြီဖြစ်ပါတယ်ကပလီပင်လယ်ပြင်နဲ့မလကာရေးလက်ကြားမှာတင်မောတွေနဲ့မျောနေတဲ့ဒုက္ခသည်တွေအရေးစိုးရင်ပူပန်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကပြောပါတယ်ဒီလိုသတင်းတွေနဲ့ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်နဲ့တူတင်ပြပေးပါမယ
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုရွေးကောက်ပွဲစနစ်ကိုသုံးပတ်ကြာလာရောက်လေ့လာတဲ့မြန်မာလွှတ်တော်အမတ်တွေရဲ့ခီးစဉ်ပြီးဆုံးသွားပါပြီ
နောက်သူတို့တွေရဲ့မဲပေးဖို့စနစ်တန်းမဲပေးဖို့ရတဲ့မှတ်ပုံတင်တဲ့စနစ်ကဘလောက်ထိပြည့်ပြည့်ကြကြရှိတယ်ဒီအလီမာစင်မဲရီကိုရွေးကြက်တဲ့ပုံနဲ့ရတဲ့အစားအခုဟိုနောက်ဆုံးကလေ့လာကြရတာ
မြန်မာလွှတ်တော်အမတ်ဦးအောင်ကျင်းညို့ပြောသွားတာပါတရင်စီစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်တနင်္ဂနွေနေ့နဲ့ခင်းအပတ်စဉ်ကဏ္ဍတွေကိုလည်းထုံလင်းဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင်
အီရန်နိုင်ငံအန်ဘာပြည်နယ်ရဲ့မြို့တော်ရမာဒီမြို့မှာရဲ့အတော်ကြာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်အီရန်လုံခြုံရေးတပ်တွေထွက်ပြေးသွားကြတဲ့အတွက် IS အစ္စလာမစ်စစ်သွေးကြွတွေမြို့ကိုသိမ်းပိတ်လိုက်နိုင်ပါတယ်။ဒါဟာစစ်သွေးကြွတွေအတွက်အခုနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုဖြစ်ပါတယ်။အီရန်တပ်တွေကိုသူတို့ရဲ့တပ်စခန်းတွေကနေဆွန့်ခွာမပြေးဖို့နဲ့ပြည်သူစစ်တွေကိုမြို့ကိုပြန်သိမ်းနိုင်အောင်ကူညီတိုက်ပေးဖို့အီရန်ဝန်ကြီးချုပ်ကတင်းငွေတွေနဲ့အစောပိုင်းကပြောကြားခဲ့ပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေတဲ့ကြားကပဲ IS အဖွဲ့ကရမာဒီမြို့ရဲ့တချို့နေရာတွေကိုမကြခင်ရက်တွေကပဲထိတ်ချုပ်နိုင်ခဲ့တာပါ။ရမာဒီမြို့ကိုသိမ်းပိတ်လိုက်နေတဲ့အတွက် IS အဖွဲ့အနေနဲ့ဘက်ဒတ်မြို့တော်ရဲ့အနောက်ဖက်နဲ့125ကီလိုမီတာလောက်သာဝေးတဲ့နေရာမှာခြေကုပ်ရယူသွားတာဖြစ်ပါတယ်
။ရေမင်းနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးဖို့9ရက်ကြာတိုက်ခိုက်မှုရပ်ထားတဲ့အချိန်ကကြော်လွန်သွားပြီးတဲ့နောက်ဆော်ဒီဥဆောင်တဲ့ပူပေါင်းတပ်တွေဟာရှီယာတပုံတွေအပေါ်လေကြောင်းကတိုက်ခိုက်မှုတွေပြန်လည်စတင်နေပါပြီ။တနင်္ဂနွေနေ့နှောင်းပိုင်းကအပစ်ခတ်ရပ်ဆိုင်ထားမှုတတ်မှတ်ကာလပြီးဆုံးသွားပြီးတဲ့နောက်ရေမင်းနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အေဒင်မှာရှိတဲ့တပုံတွေရဲ့စခန်းတွေကိုညွန်ပေါင်းတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။စာနာမျိုးကိုတိမ့်ပိုက်ထားတဲ့အီရန်အထောက်ပံ့ပေးနေတဲ့ဟူသီတပုံတွေအပေါ်ညွန်ပေါင်းတပ်တွေကမတ်လကုန်ပိုင်းကလေးကစတင်ပြီးတော့ဗုံးကြဲတိုက်ခိုက်နေတာဖြစ်ပါတယ်။
အစ္စရေးကသိမ်းပိုက်ထားတဲ့အရှေ့ဂျေရုဆလင်မြို့မှာကြောက်ခဲတွေနဲ့ပစ်ပေါက်နေတဲ့ပါလက်စတိုင်းတွေဟာအစ္စရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ဂျေရုဆလင်မြို့အရှေ့ဘက်ကိုသိမ်းပိုက်တဲ့48နှစ်မြောက်နေပတ်လည်နေ့အဖြစ်ထောင်နေချီတဲ့ဂျူးအမျိုးသားရေးဝါဒီတွေမြို့တွင်းချီတက်ကြတဲ့အချိန်အဲ့ဒီလိုထိတိုက်ရင်ဆိုင်မှုတွေဖြစ်သွားခဲ့တာပါ။6ရက်ကြာစစ်ပွဲအတွင်း1969တုန်းကဂျော်ဒန်နိုင်ငံကနေအရှေ့ဂျေရုဆလင်ကိုအစ္စရေးကသိမ်းပိုက်လိုက်တဲ့အထိတ်မှအဖြစ်နဲ့မွတ်စလင်တွေအများစုနေထိုင်တဲ့မြို့ဟောင်းအတွင်းကရက်ကွက်တွေကိုဖျက်ချော်ပြီး Western Wall လို့ခေါ်တဲ့အနောက်ဖက်ခြမ်းနိုင်ငံအထိအစ္စရေးတွေချီတက်ကြတာမှာလူပေါင်း3000လောက်ရှိနိုင်တယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပြောဆိုပါတယ
်။ယူကရိန်းနိုင်ငံအရှေ့ဘက်မှာအပြစ်ခတ်ရက်စဲထားမှုဆက်လက်ပြပြနေပြီးတော့အစိုးရတပ်ဖွဲ့တွေနဲ့ရုရှားကိုလူလာတဲ့ခွဋ်ထွေသဘုံတွေကြားတိုက်ခိုက်မှုအစ်စ်တွေဖြစ်ပေါ်နေရမှာယူကရိန်းစစ်သား3ယောက်သေဆုံးပြီးတော့16ယောက်ဒဏ်ရာရရှိသွားတယ်လို့ယူကရိန်းအစိုးရကပြောပါတယ်။သေဆုံးသူတွေထဲမှာ2ယောက်ဟာသဘုံတွေခြေကုပ်စခန်းဖြစ်တဲ့ Donetsk ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ Svitolodusk မြို့အနီးမှာမော်တာနဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ယူကရိန်းစစ်တပ်ရဲ့ပြောခွင့်ရသူ Andriy Lesenko ကပြောပါတယ်။ဒီတော့တွင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဥရောပနဲ့အရှဥရောပရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီး Victoria Nuland ဟာမော်စကိုမြို့မှာရောက်ရှိနေပြီးတော့အပြစ်ရက်သဘောတူညီထားမှုကိုအကောင့်ထဲဖို့ရေးရုရှားတာဝန်ရှိသူတွေနဲ့ဆွေးနွေးနေပါတယ
်။ VOA ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကပ်ပလီပင်လယ်နဲ့မလကာရေလက်ကြားမှာတင်းမော်တွေနဲ့မျောနေကြတဲ့နိုင်ငံပြောင်းလာသူတွေနဲ့ဒုက္ခသည်တွေအရေးအပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့စိုးရိမ်မှုပိုပြီးတိုးလာနေတယ်လို့ကုလသမဂ္ဂကြီးညာက ကလတ်မကကြာကြ်ထုပြမာတ်တ်ကောင်းောန်စ်မှတ်နကပတ်ပြ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ်ပ
quan hệ này nên giải quyết gì? Yun Biang Siro này, các bạn gì đi tới gì nên nên giải quyết sao? Sao ra đi cũng suy nghĩ vào xin đi vào đấy. Miếng Korea này ngay nuclear assistance cái sao cũng để thay tuyến suy nghĩ mà phải để được suy vào đấy. Thế nên người này sau đó bây giờ vẫn chỉ cái gì hạt tiêu tâm ra xin chân bên này, bây giờ miếng mà tuyến sống cái vào đấy, tuyến sống thì mà Korea chọn rồi mà nuclear kinh sinh gì tuyến nên nên giải tận đi thằng cha tham huynh bắt được video suy nghĩ cái giờ luôn. Miếng Korea này ngay bỏ phía bên mực xe video lúc sáng tao bộ ý chỉ để suy nghĩ chế bộ, tao bỏ tuần này cái giờ này luôn. American này ngay vẫn chỉ thằng này thay tên Taiwan xí được được cái biểu vào đấy. Đa bên giờ thì luôn biểu này huynh này Iran này ngay nuclear gì như này như cái sao. Afghanistan ấy nè, các bạn nè, phun phiêu mu cũng như bây sao để kinh sao vậy? Suy nghĩ cái gì đấy, lũ này, Mỹ cần tạo vấn chi được gặp nhiều vậy?
Nippon này ngắm mà, AI trên thằng này nghiên cứu lục toa cái bìa nào, phiền lên thu rong yên lục ngắn này tuyệt, nghe nghe tao ngắm cũng như đi tháp bê cháo bộ, vấn chi cho cả tăng số lại vậy? Tạm biệt phiền lên thu rong yên này nghiên đan tiếng nghe tuổi tuyệt, phiền lên thu rong yên lục ngắn này tuyệt, yam bông nguyên lục ác trong thiên nghe nguyên này cả, khát mang lục nhiều mà chém vào đấy, tiền đã xin lên bộ tuyệt, vấn chi cho suy chi qua là cả, biểu trả lại đáp chép vào đấy. Nippon này ngắm mà, AI là nó sang ai này cả, phiền à, cũng như là tao mà, xí xí này nghiên lục toa cái ra cháo, lục bao.
Afghanistan nâng ngang kapu miu nâng ngang daga lese inni Uyopa tamagaya ye tên nâng tàu nè tòa nè mòtò yên nangu tên nè 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 gà tì khang kābong khuê tài khai mūtukhu pilo khaya mā lu tōng u tì sông tòa bà tì sông tòa dù lì gà rò bìsha nâng ngang dà lu nyo yi kanfraida wè nàng tiao nè kìm phía chè mā bì gà yà chì nè miu dà mì nè au dù phía chà bì rò dì tài khai mūha tūrò yè lè chè phía tè lù Taliban nè gà bìo su bà ဖောက်ခွဲတိုက်ခိုက်မှုတွင်လူပေါင်း၁၈ဦးထံရခဲ့ပြီးတော့အဲ့ဒီထဲမှာဥရောပတမဂရဲ့ရဲတင်နှံပြီးတာဝန်နဲ့ရောက်ရှိနေတဲ့နိုင်ငံသားတအုပ်ပါဝင်တယ်လို့အာဖဂန်နစ္စတန်ပြည်ထောင်ရေးဝန်ကြီးဌာနကပြောပါတယ်အခုလိုဘုံခွဲတိုက်ခိုက်မှုကိုသူဝေးအခုလိုဘုံခွဲတိုက်ခိုက်မှုကိုသူရဲဘော်ကြောင့်လည်းလုပ်ရဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဖီလ်ဟော်မန်ကပြောဆိုလိုက်ပါ
The Voice of America.
ဆက်လက်ပြီးတော့သတင်းလွှာတွေကိုပြောပြမှာပါ။အမေရိကန်ရွေးကောက်ပွဲစနစ်လေးလာရေးခီးစဉ်ရဲ့အတွေ့အကြုံတွေကိုမြန်မာနိုင်ငံမှာလက်တွေ့ပြန်အသုံးချနိုင်တာတွေရှိတယ်လို့အမေရိကန်စနစ်အတိုင်းအပြည့်အဝပွင့်လင်းမြင်သာမှုရှိနိုင်ဖို့အတွက်အချိန်လိုလိမ့်မယ်လို့ယုံကြည်တဲ့အကြောင်းသုံးဘက်ကြာခီးစဉ်မှာပါဝင်တဲ့မြန်မာလွှတ်တော်အမတ်တွေက VOA ကိုပြောသားတာကိုဆက်လက်ပြီးနားဆင်ကြပါရှင့်။ဒီခီးစဉ်အတွင်းအမေရိကန်ရွေးကောက်ပွဲစနစ်မှာမဲပေးဖို့မှတ်ပုံတင်တာကစလို့မဲပေးပုံစနစ်မဲရည်အတွက်ပုံစနစ်တွေကိုအဓိကထားလေ့လာခဲ့ကြရတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကပြောပါရယ
်သူလာတဲ့မူရင်းရည်ရွယ်ချက်တွေ electoral system နဲ့ပတ်သက်ပြီးတဲ့အခါကျတော့သူတို့ဒီမှာပြည်နယ်အသီးသီးမှာဘယ်လိုတွေဆောင်ရွက်နေကြလဲနောက်သူတို့တွေရဲ့မဲပေးဖို့စနစ်တွေမဲပေးဖို့ရအတွက်မှတ်ပုံတင်တဲ့စနစ်ကဘယ်လောက်ထိတိကျကျရှိတယ်ဒီအလီမာစီမဲရီကိုရည်တွက်တဲ့ပုံနဲ့နဲ့အစားအခုဟိုနောက်ဆုံးကလေ့လာခဲ့ရတာလေအဲ့တော့တို့တွေရဲ့ဆောင်ရွက်မှုမှာဘယ်လောက်စီးစနစ်တကျရှိတယ်ဆိုတဲ့အကြောင်းတော့တွေ့ကြည့်ရတယ်အများကြီးရပါတယ
်သုံးဘက်ကြာခီးစင်မှာမြန်မာကိုယ်စားလှယ်အဖွဲ့ဟာအင်ဒီယားနာတက်ဆက်စ်နဲ့ကယ်လီဖိုးနီးယားပြည်နယ်တွေကရွေးကောက်ပွဲစနစ်တွေအပြင်ဝါရှင်တန်မြို့တော်မှာအမေရိကန်အစိုးရနဲ့လွှတ်တော်တွေကိုလည်းတွားရောက်လေ့လာခဲ့တာပါဒီအတွေ့အကြုံတွေကိုအခြေခံပြီးမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာကိုက်ညီတယ်လို့အသုံးပြုသွားနိုင်တဲ့အချက်တွေရှိပါတယ်လို့လည်းဥအောင်ကြည်ညွန့်ကပြောပါတယ်
တချို့ကတည်းကသင်ငန်းစာယူပြီးတော့စ ဆောင်ရွက်လို့ရနိုင်တာတွေရှိတယ်။တချို့အရာတွေကလက်တလို့ဘလူးမဆောင်ရွက်လို့ရနိုင်တာမရှိသေးဘဲနဲ့နောက်အနာဂတ်အတွက်မှတ်တမ်းတင်ထားလို့ရတာရှိတယ်
။ American ပြည်ထောင်စုရဲ့ Federal စနစ်မှာတည်နေအစိုးရတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်အာဏာအပြည့်အဝပေးထားပေမဲ့မြန်မာနိုင်ငံမှာတော့ဗဟိုအစိုးရရဲ့ချုပ်ကင်ထားမှုကပိုများနေစေဖြစ်ပါတယ်။ဒါကြောင့်ပြည်နယ်အစိုးရတွေမှာလုတ်ပိုင်ခွင့်နေပိုရနိုင်ရင်ပိုးပြီးကောင်းမယ်လို့ချင်းပြည်နယ်အမျိုးသားလွှတ်တော်အမတ်ဇွန်လဲထန်းကပြောပါတယ
်ကျွန်တော်တို့စီမှာဟွာချသွားတာကတော့ကျွန်တော်တို့ကပြည်ထောင်စုအပဲအကုန်လုံးယူတာပြည်နယ်ကိုနည်းနည်းပဲပေးတယ်ကိုသဘောတရားလောက်ပဲပေးတာလုတ်ပိုင်ခွင့်နေလေသူ့ရဲ့ Federal စနစ်ကတတော်လေးကွာသွားတာသူ့ရဲ့ပြည်ထောင်စုစနစ်မှာကောင်းလာတကူကပါလဲဆိုတော့ပြည်နယ်တွေကအဲ့လိုအနာခွေဝေးပေးတဲ့အပေါ်မှာသူကအခြေခံဥပဒေရေးဆွဲခွင့်ပြုတ်လိုက်တယ်ပြည်နယ်ကသူတို့လိုချင်တဲ့ပုံစံတိုင်းပေါ့နော်ဥပဒေတွေပြုတ်ပြီးတော့အုပ်ချုပ်ရေးကဏ္ဍတွေပေါ်လာတဲ့နဲ့စီးပွားရေးကဏ္ဍတွေသူတို့အစိုးရဖွဲ့အဖွဲ့စီလိုအပ်မဲ့ကဏ္ဍတွေမှာလည်းသူကလွတ်လွတ်လပ်လပ်လုခွင့်ပေးလိုက်တယ်ပြည်နယ်ကို
အမေရိကန်အစိုးရနဲ့လွှတ်တော်တို့ကြားအုပ်ချုပ်ရေးနဲ့ဥပဒေပြုရေးပိုင်းမှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိန်းချုပ်ပေးထားတဲ့စနစ်လိုမျိုးမြန်မာနိုင်ငံမှာဖြစ်လာဖို့2015ရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်တယ်လို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ကပြောပါရစေ။
ကျွန်တော်တို့ဒီနိုင်ငံအကြောင်းစာပြောရင်ဥပဒေပြုရေးနဲ့အုပ်ချုပ်ရေးကိုခွဲယူလာတယ်ဆိုတာတွေ့ပါလေ။ကျွန်တော်တို့နိုင်ငံမှာတော့အခုဥပဒေကာလဖြစ်တဲ့ကြောင်းဒါမဲ့2015ရွေးကောက်ပွဲကအဖြစ်ပြီးပါလိမ့်မယ်။အဲဒီမှာကျွန်တော်တို့ဒီနိုင်ငံပုံစံမျိုးသွားမလားဒါမှမဟုတ်အုပ်ချုပ်ရေးအဖွဲ့ရောဥပဒေပြုတဲ့အဖွဲ့မှာရောညတိတိအောင်ကြိုးစားမလားဆိုတာတော့စဉ်းစားမှာဖြစ်ပါတယ်ကျွန်တော်အမြင်တယောက်တည်းသုံးသက်ချက်ပြောရရင်တော့အုပ်ချုပ်ရေးအဖွဲ့ရောဥပဒေပြုရောအဖွဲ့မှာရောအာဏာရပါတီရောအတိုက်ခံပါတီရောဆက်မြတ်တတ်တယ်ဝေယုံပြီးတော့လုပ်ကြရင်တော့တိုင်းပြည်ရဲ့တိုးတက်မှုပိုကောင်းမှာပေါ့ကျွန်တော်ဒီအမေရိကန်နိုင်ငံရဲ့ပုံစံကတော့သူကထိန်းချုပ်မှုအားပိုကောင်းတာကိုသွားတွေ့ရမှာဖြစ်ပါတယ်
မြန်မာကိုယ်စားလှယ်အဖွဲ့ဟာမေလ16ရက်နေ့ကအမေရိကန်ကနေပြန်လည်ထွက်ခွာသွားပြီဖြစ်ပါရဲ့ရှင်။မကြာခင်မှာတော့ဥတီမောင်ဦးနဲ့ VOA ရုံးမှတွေ့ဆုံမေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။အရှေ့တောင်အာရှနိုင်ငံတွေစီလှေစီးပြေးဒုက္ခသည်တွေရောက်လာနေတဲ့ပြဿနာဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တပ်အမတ်ကြီးကပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
ပြည်ခဲ့တဲ့ရက်ပိုင်းတွေအတွင်းကအင်ဒိုနီးရှားနိုင်ငံအခြေကျွန်းကယာယီစခန်းတွေရောက်လာတဲ့ယာနဲ့ချီတဲ့ဒုက္ခသည်တွေကိုတင်းငွေတွေနေ့ကမှတ်တမ်းတင်တဲ့အချိန်မှာပဲဒီလူတွေဘာကြောင့်ရောက်လာကြလဲဆိုတာနဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်ကိုအင်ဒိုနီးရှားနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သားအမတ်ကြီးမိုဟာမက်နတ်စမူကောင်နီကပြောကြားလိုက်တာပ
ါ Basically it is a transnational organized crime so many of them are part of this crime you know so that is the situation they are the criminals they are the traffickers
အခုလို့ဒီလူတွေအစုလိုက်ပြောလိုက်ဒီကိုရောက်လာကြတာဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုကြောင့်ဖြစ်ပါတယ်။သူတို့တွေဘယ်ကဆိုတာထက်ရာဇဝတ်သမားတွေလူမှောင်ခိုးကူးတဲ့သူတွေကြောင့်ရောက်လာကြတာပါ။ဒါကြောင့်သူတို့တွေဘယ်သူတွေဖြစ်တယ်ဆိုတာစီစစ်ပြီးတော့တက်ဆိုင်သူတွေကိုဥပဒေကြောင့်အရေးယူနိုင်ဖို့တို့ရပါမယ်
။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေစီကိုပြီးခဲ့တဲ့သတင်းပတ်အတွင်းစုစုပေါင်းရောက်လာတဲ့လစ်စီပြေဒုက္ခသည်ပေါင်း3000လောက်ရှိပါတယ်။အခုအခြေရာကြီးစခန်းမှာရှိနေကြသူတွေကတော့အင်ဒိုနီးရှားငါးဖမ်းလေတွေကယ်တင်လာတဲ့ဘင်္ဂလားဒေ့ရှ်ရွှေပြောင်းလုပ်သားတွေနဲ့မြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာတွေဖြစ်ကြပါတယ်။အခြေကျွန်းလန်ဆာမှာရှိနေကြတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်သားမကြီးကတွားရောက်တွေ့ဆုံခဲ့တဲ့အချိန်အဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးဒီနိုင်ငံတွေကိုဒုက္ခသည်တွေအတုတ်လိုက်ရောက်လာကြတာဟာလူသားချင်းစာနာမှုဆန်ရနဲ့လုံခြုံရေးအရာကြီးမားတဲ့ပဋိပက္ခတွေဖြစ်တယ်လို့သားမကြီးကပြောပါတယ်
။ So now this has become a serious humanitarian and the security crisis and the international community I think they are working many are in the sea now you know
ဒီကိစ္စဟာတော်တော်ဆိုးရိမ်စရာကောင်းတဲ့လူသားချင်းစာနာမှုဆိုင်ရာလုံခြုံရေးပဋိပက္ခဖြစ်လာနေပါပြီနိုင်ငံတကာအသိုင်းအဝိုင်းကလည်းဒီကိစ္စကိုဝိုင်းဝန်းလှုပ်ဆောင်နေကြပြီလို့ကျွန်တော်ထင်ပါတယ်ပင်လယ်ထဲမှာလည်းအများကြီးရှိနေပါသေးတယ်လက်တော်အခြေအနေအရအဲ့ဒီလူတွေအသက်ကိုကယ်တင်ပြီးတော့နောက်ပိုင်းမှာပြဿနာရဲ့အခြေခံဇင်းပစ်ကိုကင်တွယ်ဖြေရှင်းရမှာဖြစ်ပါတယ
်လူမောင်ခိုဂိုင်းနေအဓိကရှိတဲ့ထိုင်းနိုင်ငံမှာလူမောင်ခိုကုသူတွေကိုထိုင်းအစိုးရကစတင်နေနှိမ့်ခဲ့ပြီးတဲ့နောက်မှာအခုလိုတရားမဝင်နိုင်ငံနဲ့ဝင်ဖို့ကြိုးစားသူတွေပါလာတဲ့တင်မောတွေကိုလူမောင်ခိုတွေကပင်လယ်ထဲမှာစွန့်ပစ်ထားခဲ့ကြတာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေကကမ်းခြေတွေကိုဆက်ရောက်လာနေတဲ့ဒီလစ်စီးပြေးဒုက္ခသည်တွေအရေးတဖြည်းဖြည်းကြီးမားနဲ့ဆိုင်လာတာနဲ့အမျှမလေးရှားနိုင်ငံကလည်းဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်အင်းနီးချင်းနိုင်ငံတွေနဲ့အဆင့်မြင့်တွဲဆုံဆွေးနွေးမှုတွေလုပ်နေပါတယ်။လာမယ့်သတင်းပတ်တွေအတွင်းအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကနိုင်ငံကြ合いဝင်ကြီးတွေနဲ့မတွေ့ဆုံခင်မလေးရှားနိုင်ငံသားဝန်ကြီးအနီဖာအမန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးနဲ့တင်းနှင်းငွေနေ့ကတွေ့ဆုံခဲ့ပါတယ်။မလေးရှားဒုတိယဝန်ကြီးချုပ်မူဟီအီဒင်ယာဆင်းကလည်း ဒီပြဿနာမလေးရှားနိုင်ငံအပေါ်စုပြုံကြမလာခင်မြန်မာအစိုးရအနေနဲ့ဒီကိစ္စကိုအချိန်မီထိန်းချုပ်ဖို့လိုအပ်ကြောင်းမလေးရှားအခြေစိုက်ဗနာမာသတင်းဌာနကိုပြောကြားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုသူတွေဟာမြန်မာနိုင်ငံမှာမရှိဘူးလို့ပြောနေပြီးအခုပြဿနာမှာမြန်မာနိုင်ငံကရိုဟင်ဂျာလို့ပြောဆိုဆွေးနွေးရင်မြန်မာနိုင်ငံကပါဝင်ဖို့အကြောင်းမရှိဘူးလို့မြန်မာဒုတိယနိုင်ငံသားဝန်ကြီးကရောသမရယုံပြောခွင့်ရသူကပါ VOA မြန်မာပိုင်းကိုပြောကြားထားပါတယ်အခုထွက်ပြေးလာကြသူအများစုဟာမွတ်စလင်နိုင်ငံတစ်ခုဖြစ်တဲ့မလေးရှားနိုင်ငံမှာအလုတ်ကန်အခွင့်အလမ်းရှာဖွေဖို့အတွက်ထွက်လာကြသူတွေဖြစ်ပြီးလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမလေးရှားနိုင်ငံအနေနဲ့ရိုဟင်ဂျာ4000ကျော်လောက်ကိုလက်ခံထားပြီးဖြစ်ပေမဲ့နောက်ထပ်ထပ်လက်မခံနိုင်တော့ဘူးလို့ဆိုပါတယ်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကလည်းဒီဒုက္ခသည်တွေကိုလက်ခံမထားနိုင်ဘူးလို့ပြောဆိုထားပြီးဖြစ်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကံကိုနားဆင်ရမှာပါအမေရိကန်ပြည်ထောင်စုရွေးကောက်ပွဲစနစ်ကိုလာရောက်လေ့လာနေချိန်ဝါရှင်တန်ဒီစီမြို့တော်ကိုရောက်ရှိနေခဲ့ပြည်သူ့လွတ်တော်ရွေးကောက်ပွဲစနစ်လေ့လာရေးကော်မရှင်ဥက္ကဋ္ဌအငိမ့်စဗိုလ်မှူးကြီးဦးတင်မောင်ကို VOA ရုံးမှဦးတညုံကတွေ့ဆုံမေးမြန်းထားပါတယ်ရှင
ဒီမှာအခုလိုမျိုး view studio လာပြီးတော့တွေ့ဆုံမေးမြန်းဖြေကြားပေးတာကျေးဇူးအများကြီးတင်ပါတယ်ဟု
တ်ကဲ့ပါ
ကျွန်တော်ရေဆုံးပေးချင်တာဥတ္တမဟုကကူဒီပြည်သူ့လွှတ်တော်ရဲ့ရွေးကောက်ပွဲစနစ်လေးလာရေးကော်မရှင်မှာဥက္ကဋ္ဌဆိုတော့ဒီရွေးကောက်ပွဲလေးလာရေးကော်မရှင်နေနဲ့အခုလက်ရှိမှာဟိုပြည်သူ့လွှတ်တော်နေနဲ့ပေါ့ဘာတွေများလုပ်နေလဲဘာတွေသုံးသပ်ချက်များထုတ်ထားရရှိလဲဒါမှမဟုတ်ရွေးကောက်ပွဲလည်းနီးနေပြီဆိုတော့
ဟုတ်ကဲ့ပါဗျာကျွန်တော်တို့ပြီးခဲ့တဲ့အနှစ်ကပြည်သူ့လွှတ်တော်ရဲ့ရွေးကောက်ပွဲလေးလာသုံးသပ်တဲ့ကော်မရှင်ကိုဖွဲ့စည်းခဲ့ပါတယ်လေးလာရေးသုံးသပ်ရေးကော်မရှင်ဖွဲ့စည်းပြီးတော့ကျွန်တော်တို့နိုင်ငံရဲ့ရွေးကောက်ပွဲစနစ်တွေကိုလေ့လာပါတယ်။ပြီးရင်ကမ္ဘာနိုင်ငံအသီးသီးရဲ့ရွေးကောက်ပွဲစနစ်တွေကိုလေ့လာပါတယ်။ပြင်ပနေပြီးတော့ကုညီတဲ့ IDE လို့ Handside လည်းလို့သူတို့ကလည်းနိုင်ငံတကာလည်းကုညီကြပါတယ်။အဓိကအချက်ကတော့ကျွန်တော်တို့နိုင်ငံရဲ့ Constitution မှာပါတဲ့ရွေးကောက်ပွဲစနစ်နဲ့လက်ရှိချင်းသုံးနေတဲ့ FDP နဲ့နိုင်ငံရှင်သုံးသပ်ပြီးတော့မြန်မာနိုင်ငံအတွက်လာမဲ့ Democracy အောင်မြင်တိုးတက်လာတဲ့အခါမှာ FDP တခုပဲလုံးပါလား။တခြားစနစ်တွေရှိတာရောပြည်သူလူထုကိုအတိပေးဖို့လိုလာတယ်လို့ယူဆရတဲ့ကြောင့်ဒီကော်မရှင်ဖြစ်ပေါ်လာခြင်းဖြစ်ပါတယ်တကယ်တော့ရွေးကောက်ပွဲစနစ်ကိုအထူးပြင်ဖို့အတွက်မဟုတ်ပါဘူးကျွန်တော်တို့ Constitution ကိုအခြေခံပြီးတော့လာမယ့် Democracy နှစ်တည်ကြာလာတဲ့အခါမှာကမ္ဘာနိုင်ငံအသီးသီးမှာရှင်သုံးနေတဲ့ရွေးကောက်ပွဲစနစ်ထက်ကကျွန်တော်တို့နိုင်ငံရဲ့ Democracy ဖွံ့ဖြိုးတိုးတက်ဖို့အတွက်ပြောင်းလဲတိုးတက်ဖို့နည်းလမ်းတွေပြည်သူလူထုကိုအတိပေးခြင်းပဲဖြစ်ပါတယ
်ဟုတ်ကဲ့အခုလေထူးခြားခြားအမေရိကန်ပြည်အောင်စုကိုဒီရွေးကောက်ပွဲစနစ်တွေနဲ့ပတ်သက်ပြီးတော့လာလေ့လာရဲဆိုတော့ဘာများနှိုင်းယှဉ်မိလဲထူးခြားခြားပေါ့
အဲ့တော့ဒီနိုင်ငံနဲ့ပတ်သက်လို့လေကျွန်တော်တို့ပြီးခဲ့တဲ့၄နှစ်ကျော်လောက်ကလေးကအသေးစိတ်လေ့လာတာရှိပါတယ်ဒီနိုင်ငံမှာတော့ပို့ပြီးတော့လွတ်လပ်မှုတရားမျှတမှုပုံများပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဒီအပိုင်းမှာလည်းဒါတွေကိုဆွေးနွေးပါတယ်ဆွေးနွေးတော့ဒီမှာတွေ့ရှိရတဲ့အချက်တွေကတော့ကျွန်တော်တို့ထည့်ပို့ပြီးတော့တချို့နေရာတွေမှာပွင့်လင်းမြေသားမှုရှိတယ်ကျွန်တော်တို့နိုင်ငံမှာ UC ဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတနင်္ဂနွေလုံးလမ်းချုပ်ပြီးတော့ဖွဲ့တာကိုတွေ့ရတယ်။အမေရိကန်မှာ Federalism ကျင့်သုံးတဲ့အတွက်ကြောင့်ပြည်နယ်50မှာ FEC ကိုဖွဲ့လာတယ်။ Centralized ဆိုပြီးတော့ပြည်ထောင်စုအစိုးရအနေနဲ့ထိန်းချုပ်မှုမရှိတာကိုအထူးသဖြင့်သွားတွေ့ရပါတယ
်။ဟုတ်ကဲ့။အခုကျွန်တော်နောက်တစ်ခုအထူးကြကြမြန်မာနိုင်ငံမှာ PR စနစ်ပေါ့ချိုးကြအဲ့စနစ်ကိုကျင့်သုံးမှုဆိုပြီးတော့လွှတ်တော်တွေမှာဟိုဆုံးဖြတ်ချက်တွေလည်းချထားတာတွေ့တယ်။အဲ့တော့ PR စနစ်ကဘလို့အခြေအနေရှိတယ်အခု2015ရွေးကောက်ပွဲကလည်းကျင်းပတော့မယ်ဆိုတော့အဲ့ဒါဖြစ်နိုင်ခြေရှိလားကျင်းသုံးနိုင်ခြေရှိလား
ကျွန်တော်ကတင်ပြခဲ့သလိုပေါ့လေပြည်သူ့လွှတ်တော်မှာတော့ရွေးကောက်ပွဲစနစ်တွေလေ့လာသုံးသပ်ပါတယ်ယနေ့ခြေသုံးနေတဲ့ FDP Winning Take All ဆိုတာကမြန်မာနိုင်ငံစတင်ပြီးတော့ပေါ်လာကလေးကရွေးကောက်ပွဲအသီးသီးမှာပေါ့အချိန်ပေါင်း9ချိန်လောက်ရှိပါတယ်1948ပိုင်းပေါ့အဲ့တော့ဒီခေတ်တွေမှာလည်းအချိန်သုံးခဲ့တာအလုံးက Winning Take All FDP ပဲဖြစ်ပါတယ်ယနေ့ Constitution ရလေပြည်သူ့လွှတ်တော်နဲ့လေ့လာသုံးသပ်တဲ့အခါမှာအခြေခံစနစ်၃ခုရှိပါတယ်။အဲ၃ခုကိုတွေ့ဖက်လို့မရပါဘူး။ဒါကြောင့်လာမယ့် 2015 ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အနေနဲ့ FDP စနစ်ကိုကျင့်သုံးမှာဖြစ်ပါတယ်။ဒါလည်းပြည်သူ့လွှတ်တော်အနေနဲ့အတည်ပြုပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုမေးတဲ့အခါမှာလည်းယနေ့ဖွဲ့စည်းပုံအရပြည်သူ့လွှတ်တော်သည် Winner တဲ့လို FDP စနစ်ပဲကျင့်သုံးရမှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ရွေးကောက်ပွဲစနစ်နဲ့ပတ်သက်လို့ပါမြန်မာနိုင်ငံရွေးကောက်ပွဲစနစ်ကထူးခြားတာကဟိုသမရလို့ပါလို့ဆိုရင်လွှတ်တော်ရဲ့အကြောင်းပြန်ရွေးတာကိုအဲ့တော့ရွေးကောက်ပွဲစနစ်နဲ့ဒီကဖြစ်နေတဲ့ဒီကဟာနဲ့အမေရိကန်ပြည်အောင်စုမှလ ీల ာပြီးတာနဲ့သွားနှိုင်းရှင်တဲ့အခါကျတော့ဟိုဒီနှိုင်းရှင်ချက်နဲ့ပတ်သက်လို့ပါဦးတင်ပါဦးဘယ်လိုများသုံးသပ်မိလဲ
ကျွန်တော်နိုင်ငံမှာကပါလီမန်အဓိကအဖြစ်ပြည်သူ့လွှတ်တော်မျိုးသားလွှတ်တော်ပါမြန်မာနိုင်ငံခေါ်ပေါ့ပြီးရင်ပြည်ထောင်စုလွှတ်တော်ဆိုပြီးတော့လွှတ်တော်ကြီးတကယ်တော့ နိုင်ငံရှိပါတယ်အခြေခံတော့ပြည်တော်သူလွတ်တော်ပေါ့အလားတူပဲတိုင်းဒေသကြီးပြည်နယ်တွေမှာတိုင်းဒေသကြီးလွတ်တော်ဆိုပြီးတော့ရှိပါတယ်ဒါကိုလေ့လာကြည့်လိုက်ရင်ပြည်တော်စုအစ်စ်မှာရှိတဲ့ပြည်သူလွတ်တော်မျိုးသားလွတ်တော်ကတော့အမေရိကန်ရဲ့ complaint နဲ့တွားပြီးတော့တွေ့ပါတယ်အလားတူပဲတိုင်းဒေသကြီးပြည်နယ်တွေမှာရှိတဲ့လွတ်တော်ကအိန္ဒိယတို့အင်္ဂလန်တို့မှာချင်းသုံးတဲ့ပါလီမန်ဒီမိုကရေစီရဲ့လွတ်တော်တွေနဲ့တွားပြီးတော့တွေ့ပါတယ်အဓိကကတော့ပြည်တော်စုအစ်စ်မှာမြန်မာနိုင်ငံမှာပြည်တော်စုဝင်ကြီးဖြစ်သွားရင်လွတ်တော်ကိုယ်တော်လေးဖြစ်ကနှုတ်ထွက်ပေးရပါတယ်တိုင်းဒေသကြီးပြည်နယ်တွေမှာတိုင်းဒေသကြီးဝင်ကြီးဖြစ်သွားရင်တိုင်းဒေသကြီးဝင်ကြီးဖြစ်တော်ညာလဲလွတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ဖို့မလိုပါဘူးဒီနှစ်ချက်ကိုနှဲရှင်းလိုက်လို့ရှိရင်ကျွန်တော်နိုင်ငံရဲ့ပါလီမန်အားလုံးဒီအင်္ဂလန်ရဲ့ပါလီမန်ဒီအမေရိကန်နိုင်ငံရဲ့ကွန်ဂရက်လွတ်တော်နှစ်ခုပေါင်းဆက်ပြီးတော့ဖွဲ့စည်းထားတာကိုတွေ့ရမှာဖြစ်ပါတယ်
โอเคကျွန်တော်အကြောင်းတစ်ဆက်သေးမေးချင်တာကဟိုမှာမြန်မာနိုင်ငံဆိုလို့ရှိရင်တမနာရွေးချယ်တာကတက်တက်ဒီအမေရိကန်ပြည်တော်စုလူတက်ရွေးကောက်ပွဲမဟုတ်ဘဲနဲ့လွှတ်တော်ကနေရွေးတာ ਉਹ အဲ့တော့တစ်ဆက်သေးတစ်ဆက်ဆက်သေးရှိလာတာကျွန်တော်ယူဖွဲ့စည်းပုံဆိုင်ရာကိစ္စပါအဲ့တော့ရွေးကောက်ပွဲစနစ်တွေလေးလာရင်းနဲ့ဖွဲ့စည်းပုံကိုတွားပြီးတော့ပြင်ဆင်ရတယ်များတွားတွေ့တာမျိုးတွေရှိလာဥမာရွေးကောက်ပွဲစနစ်လေးလာတာဥတမောင်လို့လုံနေတဲ့အခါကျတော့ဖွဲ့စည်းပုံကိုတစုံတရာပြင်ဖို့လိုအပ်တဲ့အချက်မျိုးတွေရောတွေ့ထားမိလား
မိကောကကျွန်တော်တို့ရွေးကောက်ပွဲကတော့အမှန်တကယ်လည်းဖွဲ့စည်းပုံနဲ့အများကြီးပတ်သက်ပါတယ်ယနေ့ကျင်းသုံးနေတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကအခန်းပေါင်း15ခန်းပုံမှန်ပေါင်း459ခုပါပါတယ်။ဒါတွေကကျွန်တော်တို့ပြည်သူ့လက်ထောက်ကနေစတင်ပြီးတော့အစိုးတင်သွင်းပြီးတော့ကျွန်တော်တို့ပြင်ဆင်မှုစတင်ဆောင်ရွက်တာလည်းတွေ့ရမှာဖြစ်ပါတယ်။အဲတော့ဒီနေရာမှာခုနမေးတဲ့တမနာရွေးချယ်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ယနေ့ရေကောက်ပွဲစနစ်ကိုဖွဲ့စည်းပုံမှာကောကအနယ်ရတဲ့ပါတီကိုအရင်ရှာပါတယ်။အဲ့ဒီပါတီကလည်းတင်မြောက်တဲ့ပုံကိုဒီတမနာဖြစ်လာတာကိုလည်းတွေ့ရမှာဖြစ်ပါတယ်။အမေရိကန်တန်းနိုင်ငံအနေနဲ့ကတော့သူရဲ့အောက်ခြေအခြေခံနေပြီးတော့ပြည်သူလူထုသမ္မတရွေးချယ်ခြင်းကိုတရားလုပ်တာသွားတွေ့ရပါတယ်အလားတူဒုသမ္မတရွေးတာကိုလည်းသွားတွေ့ရပါတယ်ဒီနှစ်ခုနိုင်ရှင်မယ်ဆိုရင်တော့အမေရိကန်နိုင်ငံရဲ့ရွေးကောက်ပွဲစနစ်ကပုံစံတစ်မျိုးပေါ့ရှင်တို့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲစနစ်မှာသမ္မတရွေးတဲ့ပုံစံတစ်မျိုးပေါ့နှစ်ခုလုံးကတော့လက်ရှိအခြေအနေကတော့မြန်မာနိုင်ငံအနေနဲ့ပြောင်းလဲဖို့အခက်အခဲရှိနေပါတယ်ရေရှည်ဆိုရင်တော့ဒီမိုကရေစီရဲ့အနှစ်သာရကိုပြည်သူအုပ်ချုပ်တာဖြစ်တဲ့ကြောင့်ဒီဒုဒုဒုထက်ရရွေးချယ်တာတော့ရေရှင်မှာပိုကောင်းမယ်လို့ထင်ပါတယ
်။ဒါဆိုရင်ဒီသမရစနစ်ရွေးချယ်မှုမှာအာတာကျဲအားနေချက်လက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အခြေအနေပေါ့အာတာကျဲအားနေချက်ကိုဘယ်လိုများသုံးသပ်မိလဲ
။ဟောသမရရွေးချယ်တဲ့အနေအထားကတော့မြန်မာနိုင်ငံအနေနဲ့ကတော့ယနေ့အားလုံးသိတဲ့အတိုင်းပဲကျွန်တော်တို့အချို့ကြဒုသမရတွေရွေးပါတယ်။ဒုသမရတွေရောသမရတွေထပ်မံပြီးတော့ရွေးချယ်တာဖြစ်ပါတယ်။အမေရိကန်မှာတော့ပြည်သူလူထုကနေရွေးချယ်ပြီးနိုင်ငံနဲ့သမရကိုအခြေခံပြီးတော့မှအစိုးရအဖွဲ့တွေသူ့ပါတီနိုင်ငံလာဖြစ်ပါတယ်။ပုံစံကတော့ပုံစံချင်းမတူကြပါဘူးအဲ့တော့အားနေချက်အားသာချက်ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ကတော့လက်ရှိဒီမိုကရေစီပေါ်ထွန်းစားဖြစ်တဲ့ခါကျတော့အမေရိကန်ရဲ့ရွေးချယ်မှုကအားသာချက်တွေရှိပါတယ်ထို့သောဒီအချိန်မှာတော့အားလုံးကထပ်တူကူးလို့မရနေတဲ့အနေအထားဖြစ်တော့လက်ရှိအနေတိုင်းပဲကျွန်တော်တို့2015မှာလည်းဒီတိုင်းပဲသွားလိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဖို့အတွက်ကျွန်တော်တို့ဆွေးနွေးနေပါတယ်ဒီနေရာမှာလိုအပ်တဲ့အမေရိကန်နိုင်ငံတော်အတွက်အကျိုးရှိမဲ့အတွက်ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့ပြည်သူ့လွတ်တော်ပြည်တော်စုလွတ်တော်အနေနဲ့ကတော့နိုင်ငံတော်နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်အားလုံးပြင်မှာဖြစ်ပါတယ
်အခုကျွန်တော်အဲ့ဒါကြောင့်ဒီနိုင်ငံရေးတစ်ခုလုံးဘက်ကိုကျွန်တော်လည်းချဲ့ပြီးတော့မေးချင်ပါတယ်အခုရွေးကောက်ပွဲကလည်းနှီးပါပြီဖွဲ့စည်းပုံပြည်စည်းရေးနဲ့ပတ်သက်လို့ပြောနေဆွေးနွေးတာလည်းရှိတယ်ဒါပေမဲ့ဒီရွေးကောက်ပွဲအမိလုံနိုင်ပါမလားအချိန်ကြီးကလွတ်တော်တွေမှာဒီဖွဲ့စည်းပုံပြင်ရေးကိစ္စ
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ရွေးကောက်ပွဲအကြံပြအဖြစ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကြီးကတော့ဒါပေမဲ့2015အောက်တိုဘာလကိုနိုဝင်ဘာလဆန်းမှာလုပ်မယ်လို့ပြောထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လွှတ်တော်ကြီးကလည်းတောင်းဆိုမှုတွေရှိပါတယ်။ပြီးခဲ့တဲ့12ကြိမ်မြောက်လွှတ်တော်ရဲ့နောက်ဆုံးနေ့ပေါ့။အခုကတော့12ကြိမ်မြောက်လွှတ်တော်ကတော့မပြီးသေးပါဘူး။အဲဒီနောက်ဆုံးနေ့မှာပြည်တော်စုလွှတ်တော်ဥက္ကဋ္ဌကြီးဖြစ်တဲ့ဒူတော်ဦးရှိမန်းနေပြီးတော့လာမယ့်2015ရွေးကောက်ပွဲကိုအောက်တိုဘာလအကုန်နိုဝင်ဘာလဆန်းမှာလုပ်ပေးဖို့အတွက်ကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလာတာရှိပါတယ်။ဒါကြောင့်ဒီရွေးကောက်ပွဲကနိုဝင်ဘာလလို့မှတ်မယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကရှင်းပြဖို့လိုပါမယ်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကအမှန်တကယ်ပြင်ဆင်ဖို့အတွက်အကြောင်းတရားနှစ်ချက်ရှိပါတယ်။နံပါတ်1ကတော့2008လို့ဆိုတော့ညာလေဒီထဲမှာပါတဲ့ ideology က1993ဝင်းကျင်ဖြစ်ပါတယ်။နှစ်အားဖြင့်22ခါနဲ့လောက်ကြာပါပြီ။ကာလအားဖြင့်ပြည်အမဏိတာဖြစ်ပါတယ်။ဒုတိယကတော့ဒါကိုရည်ပေးခဲ့တာတမတော်အစိုးရဖြစ်ပါတယ်။တမတော်အစိုးရကိုလည်းဖွဲ့စည်းပုံကြီးပေးခဲ့တဲ့ဒီမိုကရေစီကိုစပြီးတော့ဖန်တီးပေးခဲ့တဲ့အတွက်ကြောင့်ကျေးဇူးတင်ရမှာဖြစ်ပါတယ်။သို့တော့သူတို့ကိုယ်တိုင်ဒီမိုကရေစီနယ်ပယ်တဲကိုမရောက်ဖူးပါဘူး။ကျွန်တ
ကြားလာမြင်တာအတွေ့အကြုံတွေရေးခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့ပြည်သူများနဲ့ရင်းနှီးပြတ်သန်းတဲ့အခါမှာရေးထားတာလည်းအချို့အချက်နဲ့ကျွန်တော်တို့အဝင်ခွင့်ရမရှိတာဖြစ်ပါတယ်ဒါတွေကြောင့်ဒါကြောင့်လည်းပြန်ရပါပါဒါကြောင့်အချိန်ကကြောင့်လည်းတစ်ချက်နဲ့ပြင်ဖို့ကျွန်တော်တို့စတင်ပြီးတော့ဥဆောင်ရပါတယ်ပြင်မယ်ဆိုရင်အဆင့်30ရှိပါတယ်အချင်းချုပ်ပြောရင်တော့ပထမဆုံးကတော့ပြည်သူ့
ငံလိုဝင်နိုင်ရင်အဲ့မှာ436ခါဝေးကိုပြင်ခွင့်ရမှာဖြစ်ပါတယ်။အဲနောက်တတိယပေါက်ကတော့ဒီပြည်သူလူထု50ရငံလုံးကျော်ရဲ့ referendum လုပ်ပြီးတော့ဖြတ်ကျုံမယ်ဆိုရင်တော့436ကားကြီးကိုပြင်ခွင့်ရမှာဖြစ်ပါတယ်။ဒါကြောင့်ယနေ့ရွေးကောက်ပွဲနီးလာပါပြီ။ကျွန်တော်တို့ရောက်နေတဲ့အဆင့်ကပထမတကားပေါက်တွေကိုဝင်လုံးပဲရှိပါသေးတယ်။ဒုတိယတကားပေါက်တတိယတကားပေါက်ဝင်မှုနဲ့ပြေးရမယ့်အချိန်နဲ့တိတ်ကြတဲ့အတွက်ကြောင့်ညှော်လင့်ထားသလိုတော့ဖြစ်မယ်လို့ခံမလို့မရပါဘူး
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တစ်စက်တည်းမိတာဥတ္တမဦးကလည်းတက်မလို့အရာရှိဟောင်းတယောက်ဖြစ်ပါတယ်။အဲ့တော့တစ်ချိန်တွင်းကဥတ္တမဦးခုနပြောသွားတဲ့အထက်မှာပါပါတယ်။ဒီမိုကရေစီအလေးချင်းဒီမိုကရေစီနိုင်ငံရေးစနစ်ပုံစံမျိုးမှာတက်မလို့ကရင်းတော့မချင်းခဲ့ဘူး။ဒါပေမဲ့အခုကျင့်သုံးနေလွှတ်တော်တွေကလည်းတက်မလို့အရာရှိဟောင်းတွေရောက်နေကြပြီ။ဥတ္တမဦးတူဦးချင်းအမြင်ဘာပြောင်းသွားတာရှိလဲ
။ကျွန်တော်တို့အရေးအနေထားနဲ့ကျွန်တော်တို့ယနေ့လေးနှစ်သာရှိလာပြီပေါ့။ဒီချိန်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဘက်ဆုံးမို့ပြောင်းလဲမှုတွေအတိုင်းအတာတခုတည်းရှိပါတယ်။ကျွန်တော်တို့ကောင်းလာတဲ့ရှားကြည့်မယ်ဆိုလဲတွေ့ရမှာဖြစ်ပါတယ်။ဥပမာကျွန်တော်တို့နိုင်ငံတော်မှာစီးပွားရေးကဏ္ဍလူမှုရေးကဏ္ဍပြောင်းလဲမှုတွေရှိပါတယ်။သို့သောကျွန်တော်တို့လည်းနိုင်ငံတကာအသိအသိရောက်ပါတယ်။အဲ့ဒီနိုင်ငံလေးနဲ့နှိုင်းယှဉ်မယ်ဆိုရင်တော့ကျွန်တော်တို့နှစ်ပေါင်းများစွာနောက်ကျနေတာဝန်ထဲစွာတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်ယနေ့ဒီအပြောင်းလဲတွေထဲမှာကျွန်တော်တို့လည်းပြောင်းလဲမှုတွေဝိုင်းဝန်းတိုက်တွန်းနေတဲ့ဆောင်ရွက်နေတာဖြစ်ပါတယ
်။ဟုတ်ကဲ့တက်မတော်ရရှိဟောင်းတူအနေနဲ့ကျွန်တော်နောက်တစ်ခုမေးချင်တာကကိုယ်မှာရှိတဲ့ mindset ပေါ့နော
်
အရင်တုန်းကကျင်လည်ရက်တည်ခဲ့တဲ့အနေထားနဲ့ဟိုလွှတ်တော်ထဲမှာဝင်လာတဲ့အနေထားမှာဒီလက်ရှိနိုင်ငံရေးခင်းကျင်းတွေမှာမြင်ရတဲ့အခါမှာကိုယ်ကိုယ်တိုင်ရောဘယ်လိုအပြောင်းလဲရှိလဲ
အဲကျွန်တော်တို့အရင်တုန်းကတက်မတော်လာလုပ်ခဲ့ပါတယ်တက်မတော်ကတော့ထုံးစံတိုင်းအမိန့်နဲ့လှူရှားကြရတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီနေ့ကျွန်တော်ပါလီမန်ထဲရောက်တဲ့အခါမှာကျွန်တော်တို့အရင်တုန်းကမပြောဝင်တဲ့အစကားတွေမတွေးဝင်တဲ့အတွေးတွေဒါနိုင်ငံတော်အတွက်ပါကျွန်တော်တို့ယနေ့ပြောခွင့်ဆိုခွင့်တွေးခွင့်လွတ်လပ်စွာပြောဆိုခွင့်ရပါတယ်ဒီနေ့အဖြစ်ကျွန်တော်ဒီပြည်ထောင်စုချက်ခိုင်တဲ့ဖွံ့ဖြိုးပါတီဝင်ဖြစ်ပါတယ်ကျွန်တော်တို့ပါတီတွေရဲ့မူရဟိုကဒီမိုကရေစီအပြည့်ပေးတဲ့အတွက်ကြောင့်ကျွန်တော်ယနေ့လွှတ်တော်ထဲမှာမိခွန်းနေမိတယ်အဆိုတွေဆိုတယ်ဥပဒေတွေပြုတယ်ဘဒူးရဲ့ထိန်းချုပ်မှုမှမပါပါဘူးကျွန်တော်ရဲ့အဓိကမူကတော့ဒါအားလုံးလွှတ်တော်ကိုယ်စားလှယ်အားလုံးပါပါတီအသီးသီးကတော့နိုင်ငံတော်နိုင်ငံသားအတွက်ဆိုရင်ပြည်တော်သူလွှတ်တော်နာဂာကြီးချပေးထားတဲ့လမ်းကြောင်းတိုင်းပဲကျွန်တော်ရဲရဲဝဝနဲ့ပြောဆိုလုပ်ကိုင်ဆောင်နေတဲ့အတွက်ကြောင့်ကျွန်တော်ကိုယ်တိုင်လည်းအများကြီးပြောင်းလဲလာဖို့မိမိကိုယ်မိမိသုံးသပ်မိပါတယ
်အခုပြောင်းသွားတဲ့အခင်းချင်းတဲ့နိုင်ငံရေးအခြေအနေအခုရှိနေတဲ့အခြေအနေကရောခုနအရင်တော့ကဥတ္တမဦးတို့ထင်ခဲ့တဲ့အခြေအနေမြင်ခဲ့တဲ့အခြေအနေမှာဒီလိုပဲထင်ဟနေလားဒါမှမဟုတ်တခုခုလွဲသွားတာရှိလားပြောင်းသွားတာရှိလား
အဲကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့ကဒီမိုကရေစီကိုမချင်သုံးမှုဘူးဒါထွက်တဲ့အချိန်မှာကျွန်တော်တို့နိုင်ငံရဲ့တပ်မတ်ချက်အရဥပဒေပြည်အုပ်ချုပ်ရေးတရားစီရင်မှန်တိုင်သုံးရရှိပါတယ်အဲတခုနဲ့တခုကလည်းအမှန်တကယ်ဒီမိုကရေစီဖော်ဆောင်မှုဆိုထိန်းချုပ်ရမှာဖြစ်ပါတယ်ထို့သောအစိုးရနဲ့တရားသူကြီးအဖွဲ့နှစ်ဖွဲ့ကတော့မှန်တိုင်တခုကတော့ဖွဲ့စည်းပြီးသားဖြစ်တော့သူကဆော့ဆော့ကြီးတာထွက်သွားတယ်ဒီအချိန်မှာလွှတ်တော်ကြီးကကိုယ်တွေလက်တွေအင်္ကာတွေမစုံသေးပါဘူးဒါကိုလည်းလွှတ်တော်နာဂာကြီးရဲ့ကြိုးစားမှုနဲ့ယနေ့တော်တော်လေးကိုမိလာပါပြီလွှတ်တော်ရဲ့အဓိကတာဝန်ကတော့အစိုးရဖွဲ့ကိုချက်လက်မဲ့နဲ့ထိန်းချုပ်မှုအပြုသဘောနဲ့ရဲရဲဝဝပြုပြင်ပြောင်းလဲဖို့ဝေဖန်မှသာလျှင်တန်းပြေတိုးတက်မှာဖြစ်တဲ့ကြောင့်ယနေ့အများစွာပြောင်းလဲမှုတွေတွေ့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးတင်မအောင်ကျေးဇူးအများကြီးတင်ပါတယ်ဆက်ပါအခုလိုဖြစ်ပါသေးတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းအစီအစဉ်မှာရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ BOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်တင်ဆက်မှာပါလိုင်းတိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။ကိုပါကြီးတည်ဆုံးမှုဟာတမ်းပြည့်စစ်မှုတန်းကျင်အတွင်းဖြစ်ပွားကြောင်းအခိုင်အမာပေါ်ပေါက်ခဲ့တဲ့အတွက်တမ်းမတော်ဧဥပဒေပုံမှန်82အရစစ်တရားရုံး
စီသူအောင်မင်းရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာအပြည့်စုံကြားမှာပါ။ဒါအပြင်ဒီတစ်ပတ်တက်ကြီးစကားအစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။အခုတော့မအေးတန်နာကျော်ရဲ့မြမပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။မင်္ဂလာပါရှင်။ဒီကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြမပြည်မပေးစာများအစီအစဉ်ကနေပြန်ကြားပေးပါရောင်းမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။လက်ဆောင်ပစ္စည်းရရှိလို့အကြောင်းပြန်ပြီးတော့စာရေးသားပါတယ်ဆိုပြီးတော့ဂျေဆုတင်ကြောင်းရေးလာတဲ့သောရရှင်ကတော့ Rycom မြို့ဒေါ်ဦးခူရက်ွက်ကမောင်ဝင်းဟန်အင်းလေးဖြစ်ပါတယ်။
view အနေနဲ့ကျွန်တော်လိုမျိုးတာမန် view သောရရှင်တူရဲ့အသက်85နှစ်ပြည့်မွေးနေ့အတွက်လေးကူထားပြီးတော့အမတ်တရလက်ဆောင်တွေပေးပို့ချီးမင်းတဲ့အတွက်ကျွန်တော်အနေနဲ့ဂုံယူဝမ်းမြောက်ကြည်နူးပီတိဖြစ်ရပြီးတော့အထူးပဲကျေးဇူးတင်ကြောင်းဥစွာတင်ပြပြောဆိုလိုပါတယ် view ကပေးပို့လိုက်တဲ့လက်ဆောင်ပစ္စည်းတွေကိုခဏိပဲလက်ခံရရှိပါတယ်လက်ဆောင်ပစ္စည်းတွေမှာ view အမှတ်သားပါရှိလို့လည်းဒီအမတ်တရဖြစ်စီလို့ပို့ပြီးတော့ဝမ်းသာကြည်နူးပီတိဖြစ်ရတယ်လို့ပဲအထူးတလည်ဂုံယူမိပါတယ်ဗျာဝိုင်းတော်သူဝိုင်းတော်သားများအားလုံးကိုစိတ်နှစ်ပါးကျမ်းမာချမ်းသာပြီးတော့လူဟာဆန္ဒနဲ့ပြည့်စုံပြီးသက်တော်ရကြရှိပါစေကြောင်းဆုတောင်းပေးလိုက်ရပါတယ်ခင်ဗျာ
။သောရရှင်မောင်ဝင်းဟန်အင်းလေးစာရေးလာတာပါ။ဒါကတော့ VOE ကိုနှစ်ရှည်နားဆင်အားပေးလာတဲ့သောရရှင်တူဖြစ်နေဒီသောရရှင်ကိုမွေးနေ့အမှတ်တရဖြစ်နေ VOE ကလက်ဆောင်လေးပို့ပေးလိုက်တာပါနော်။ VOE ကိုနားဆင်အားပေးတဲ့သောရရှင်အားလုံးကို VOE ကအထူးကျေးဇူးတင်ပါတယ်။ကျေးဇူးပါ VOA ရေဆိုပြီးရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့နေပြည်တော်ကမဆူဆူဖြစ်ပါတယ်။ဒီသောရရှင်ကကျမ်းမာရေးခန်းနာမှာဆွေးနွေးပေးပါဆိုပြီးတော့သူသိကျင်တာလေးတစ်ခုကိုဆွေးနွေးပေးဖို့တောင်းဆိုလာတာပါ
။ VOA ကပို့လိုက်တဲ့တက်ရက်လှပတဲ့ရောင်စုံပြက်ကရင်ကိုလက်ခံရရှိပါတယ်။မအားလက်တဲ့ဂျားတွေကကျမတို့ရဲ့စာရီကိုအချိန်ယူပြီးတော့လက်ခံတုံ့ပြန်ပေးတဲ့အတွက်လည်းကျေးဇူးအရမ်းတင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့ဈေးပညာကဏ္ဍကိုလည်းကြိုက်ပါတယ်။မကြာခဏတတိမိပြီးမကြာခဏခေါင်းကိုက်တက်ပါရဲအဲ့ဒါဘာကြောင့်မလဲဆောင်ရံဆောင်ရံအချက်တွေကိုလည်းသိချင်ပါရဲအစင်းပြေမယ်ဆိုရင်နောက်ပတ်တွေမှာထုတ်လွှင့်ပေးစီချင်ပါရဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမဆုစုကြီးကျမကြီးအစီအစဉ်ကိုစီစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုပြောပြပါမယ်ရှင်သူကလောလောဆယ်ခီးထွက်နေလို့အင်တာဗျူးလုပ်ရင်လုပ်လို့ရအောင်လို့ဖုန်းဆက်ပြီးတော့ပြောထားပေးပါမယ်နော်သောရရှင်တွေရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာအများကြီးဖော်ပြပေးသွားဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအရင်အနောက်တိုင်းတေးဂီတာလောကမှာထိတ်ဆုံးရောက်နေတဲ့သချင်းလေးနဲ့ဖြော်ပြပေးကြပါရစေ။ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်1ဖြစ်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ Wiz Khalifa နဲ့အတူ Charlie Puth အားဖြည့်ပြီးတော့တည်ဆိုပေးထားတဲ့ See You Again နောက်တစ်ခါပြန်ဆောင်ကြမယ်ဆိုတဲ့သချင်းတွေကိုနားဆင်ကြကြရအောင်ပါနော်။
It's been a long day without you, my friend. And I'll tell you all about it when I see you again. We've come a long way from where we began. Oh, I'll tell you all about it when I see you again. When I see you again.
Damn.Knew. All the planes we flew, good things we've been through. Then I'll be standing right here talking to you about another path. I know we loved to hit the road and laugh, but something told me that it wouldn't last. Had to switch up, look at things different, see the bigger picture. Those were the days, hard work forever pays. Now I see you in a better place. See you in a better place. Can we not talk about family when family's all that we got? Everything I went through, you were standing there by my side. And now you gon' be with me for the last ride.
It's been a long about you, my friend. And I'll tell you all about it when I see you again. We've come a long way from where we began. Oh, I'll tell you all about it when I see you again. When I see you again.
You both go out your way and the vibe is feeling strong and what's small turn to a friendship turn to a bond and that bond will never be broken, the love will never get lost. And when brotherhood come first then the line will never be crossed, established it on our own when that line had to be drawn and that line is what we reach, so remember me when I'm gone.
ဒါကတော့ Billboard Hot ဖြစ်ဆုံးတင်းနံပါတ်100ဆီမှာနံပါတ်1နေရာကိုချိန်နေတဲ့သတင်းတွေပဲဖြစ်ပါတယ်ဝစ်ကာလီဖာနဲ့အတူချာလီဘတ်ပူရဲပြီးအဖြစ်သည်ဆိုပေးထားတဲ့အစည်းအဝေးခန်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်အဖြစ်နဲ့သောရရှင်ရွေးချက်ထားတဲ့မြန်မာတခြင်းတွေတပုတ်ကိုလည်းနောက်ပိုင်းမှာဖွင့်ပြပေးဖို့ရှိပါတယ်နော်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးကြပါမယ်။အတန်ချဲဆက်တန်နားမခံသာလို့ပါဆိုပြီးရေးလာတဲ့ပသိမ်မြို့ကန်းဒီအုပ်စုလှဲကျော်ကျေးရွာကတက်ကြီးရွယ်အိုတူးဆိုတဲ့သောရရှင်ရဲ့စာကိုပြောပြပေးကြပါမယ်။
ပသိမ်မြို့ကန်းနီကြီးရွာအုပ်စုလဲကျော်ကုန်းရွာကလူတို့ချို့ဟာသာသနာရေးသာသနာရေးဆိုပြီးတော့အကြောင်းပြပြီးကာလံဘေးမန်ဒတ်ထိုးနေစားကားတွေယူလာသမျှကားဆိုင်ကယ်တွေတားပြီးတော့အလှခံလေးရှိကြပါတယ်။တခြားဘာသာဝင်တွေတော့မသိမိမိတို့ဗုဒ္ဓဘာသာဝင်အချင်းချင်းတောင်အတော်စိတ်ဆင်းရဲရပါတယ်။စိတ်ဆင်းရဲရတာကအတန်ချက်ဆက်ကြီးကိုအတကုံဖွင့်ပြီးရောက်တက်ရရာတွေပြောစုတွေပေးတရားတွေဟောပြနေတာပဲဖြစ်ပါတယ်။အတန်နဲ့နဲ့တိုးဖို့ပြောရင်လည်းမကြိုက်စိတ်ဆိုးကြတာကြောင့်ဆက်မပြောရဲပါဘူး။ကျမကြီးမကောင်းသူတွေတက်ကြီးရွယ်ဦးတွေနားရီပါရီနေခြင်းနဲ့ရွာသူရွာသားတွေမှာသူတို့ရဲ့သာသနာရေးကိုအနှောက်အယှက်ပေးတယ်လို့အပြောမခံကြတော့ကြိတ်မိတ်သဲညီးခံဒုက္ခခံနေကြရတာတရလည်းမဟုတ်တပတ်လည်းမဟုတ်ရက်ရှည်လများဖြစ်နေလို့ပါ။ကျွန်တော်တို့တက်ကြီးရွယ်ဦးတွေကိုသနာတော်အားဖြင့်အတန်ချက်ဆက်အတန်တွေနည်းနည်းတိုးတိုးဖွင့်ဖို့အရေးဝိုင်းပြောပေးကြပါလို့တောင်းပန်ပါတယ်။မနဲ့မိုးမလင်းခင်ကစပြီးလူနာမည်တွေတက်ခေါ်ပြီးတော့အလှလာခံပေးဖို့အော်အော်ခေါ်နေတဲ့နိဗ္ဗာန်စော်ကြီးများအတန်းအာဟာရဒါနလာပို့ဖို့စော်ဩနေတဲ့အတန်းတွေကဘာသာကြားတွေကြားရင်အင်မတန်ရှက်ဖို့ကောင်းနေပါတယ်။ဘာသာဒိက္ခမကြရေးနာဒုက္ခဘေးမှာတက်တာရေးလို့အတွက်ကူပြီးပြောပေးကြပါလို့အခုအညီတောင်းလိုက်ရပါတယ်ခင်ဗျာ။
ဒါကတော့တက်ကြီးရွယ်ဦးတွေပါဝင်လဲကျော်ကုန်းရွာကရွာသူရွာသားတွေနားမခံနိုင်လောက်အောင်ဖြစ်နေပါတယ်ဆိုတော့စာရေးပြီးတော့အတန်ချဲဆက်ကိုနည်းနည်းလေးတိုးတိုးဖွင့်ပေးဖို့တောင်းဆိုလာတဲ့သောရရှင်ရဲ့စာပါပသိမ်မျိုးကသောရရှင်ရဲ့စာဒီ AR တိုင်းကသောရရှင်ရဲ့စာပြီးတော့ကျွန်မအခုရခိုင်ပြည်နယ်ကသောရရှင်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ကျွန်တော်ဟာလွန်ခဲ့တဲ့3လပိုင်းကတခါ video ကိုစာရေးပူပါတယ်ဆိုပြီးတော့မနစ်ကနှစ်ကုန်မှရေးလာတယ်သောရရှင်မှာဒါမဲ့ radio ဖွင့်ပြီးနားထောင်နိုင်ကျွန်တော်စာပါမလာဘူးတဲ့ဒီတခါလဲဇွဲမလျှော့ပဲထပ်ပြီးတော့စာရေးလိုက်ပြန်ပါတယ်ဆိုပြီးတော့ဒီသောရရှင်ကတော့လက်ဆောင်မှုတွေတိုက်ဖြစ်နေရဲ့မြန်မာနိုင်ငံမှာကျွန်တော်တို့အရက်ဒေသမှာတော့လက်ဆောင်မှုတွေလက်ပေးလက်ယူမှုတွေကြီးစိုးနေသေးပါဆိုပြီးတော့စားပြင်အုပ်စုဇီးကွင်းကျေးရွာကသောရရှင်စာရေးလာပါတယ
်ကျွန်တော်တို့မြန်မာပြည်မှာလက်ဆောင်မှုတွေတိုက်ဖြစ်နေတယ်ဆိုပေမဲ့ကျွန်တော်တို့နေရာဒေသတော်တော်များများမှာတရားမဝင်တစ်ထိုးရှိန်းဆက်တွေတစ်ဆက်တွေကိုကြတော့ဘာကြောင့်အေးမြူကြတာလဲကျွန်တော်မေးချင်ပါတယ်ကျွန်တော်တို့စားပြင်အုပ်စုဖြစ်တဲ့ဇီးကွင်းကျေးရွာကမာကျေးရွာရုံကျေးရွာတွေမှာဒီကျေးရွာ300ဘောင်းမှာဆိုရင်တရားမဝင်ရှိန်းဆက်ပေါင်းအလုံး50လောက်ရှိမယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တို့စားပြင်ကျေးရွာအုပ်စုမှာတာဝန်ကျနေတဲ့တစ်တော်ဝန်ထမ်းကတော့ရှိန်းဆက်တစ်လုံးကိုတစ်လကို2000နေမြေဒေသခံရေစကန်ကလည်းရှိန်းဆက်တလုံးကိုတစ်လောက်ကို1000စီလိုင်းကြီးကောက်စားနေကြပါလေ။နောက်ထပ်တစ်တော့ရဲ့မတမာတဲ့နီးပြွာတစ်ခုကတော့ရှိန်းဆက်သမားတွေတစ်ဆက်သမားတွေစီကနေဖမ်းသစ်ဆိုပြီးတော့တစ်တွေကိုအကောက်ပူပေးရပါသေးတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မအီမြို့နယ်ကွဲကအစားပြင်ကျေးရွာအုပ်စုကသောရရှင်တယောက်သူတို့ဒေသမှာလက်ပေးလက်ယူမှုတွေအားကောင်းနေသေးပါဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတာပါ။အခုဒီမြန်မာနိုင်ငံအထက်ပိုင်းကသောရရှင်ရဲ့အစာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မန္တလေးတိုင်းဒေသကြီးညောင်ခရိုင်ညောင်မြို့နယ်စင်ကူကျေးရွာကပွင့်လင်းရိုးသားမှုကိုကြိုက်ပါတယ်ဆိုတဲ့သောရရှင်တယောက်ရေးလာတဲ့စာကတော့လက်စမီပေးဝင်မှုနဲ့ပတ်သက်ပြီးတော့ထောက်ပြလာတဲ့စာပဲဖြစ်ပါတယ်။ဒီသောရရှင်က
ကျွန်တော်တို့ရဲ့ကြေးရွာကဟိုးရင်ပါလီမန်ခေတ်ကနေပြီးတော့ခေတ်အဆက်ဆက်လျှက်စင်ပြီးရရှိလာတဲ့ကြေးရွာတွေဟာဖြစ်ပါတယ်တဲ့ဒါပေမဲ့အခုဘလို့ပြဿနာမျိုးကြုံတွေ့နေရလို့ပါလဲ
အခုခန်းစားနေရတဲ့ပြဿနာကတော့နိုင်ငံတော်ကသတ်မှတ်ထားတဲ့လက်စစ်တပ်သုံးဆွဲမှုတွေတီယူနစ်ကို35ချက်နှုန်းသတ်မှတ်ထားပေမဲ့ကောက်ခံနေတာကတီယူနစ်ကို35ချက်နှုန်းအပြင်အပိုဆောင်ချေဆိုပြီးတော့တီယူနစ်ကို16ချက်12ချက်17ချက်အဆရှိသဖြင့်ကောက်ခံနေတာဖြစ်ပါတယ်ဒီလိုကောက်ခံနေတာကလည်းတစ်နှစ်ကျော်ကြာပါပြီဒါကြောင့်လည်းဒီကိစ္စကိုတာဝန်ရှိပုဂ္ဂိုလ်တွေပြည်သူ့လွှတ်တော်ကိုယ်စားလှယ်သေချာခွင့်စင်စစ်ဆေးပြီးသူတို့ကောက်ခံမှုဟာမှန်ကန်မှုမရှိခဲ့ရင်တကယ်လို့ကောက်ခံတဲ့အပိုဆောင်ချင်းငွေကိုတက်ဆိုင်ရာပြည်သူတွေထံကိုပြန်လည်ပေးအပ်စေချင်ပါတယ်တကယ်လို့မှန်ကန်မှုရှိရဆိုရင်လည်းပွင့်လင်းမြင်သာစွာပြည်သူအများရှိမှမှရှင်းလင်းတင်ပြနိုင်အောင်လည်းဆောင်ရွက်ပေးစေလိုပါတယ်ဒါပြင်စင်ကူးချေရွာမှာ Transformer အသစ်နှလုံးတက်ဆင်ခဲ့စဉ်တုန်းကလည်းအိမ်3မီတာတစ်လုံးကို4000ကျပ်နှုန်းနဲ့ကောက်ခံပါတယ်ဒါမှလည်းဒီကနေ့ထီလဲစီးရင်ရှင်းတာမျိုးမရှိသေးပါဘူးအဆိုပါကောက်ခံငွေရှင်းနှန်းကိုလည်းအများပြည်သူရှေ့မှာပုံမှန်လင်းလင်းရှင်းလင်းတင်ပြနိုင်အောင်ဆောင်ရွက်ပေးစေလိုပါတယ်ဘာကိုပဲလို့လို့ပုံမှန်လင်းလင်းရှင်းရှင်းလင်းလင်းရိုးရိုးသားသားဆောင်ရွက်တဲ့အချင်းနဲ့စိတ်သက်ကောင်းနေရှိအောင်ဆောင်ရွက်ပေးစေချင်ပါတယ
်ဒါကတော့ညောင်မျိုးနဲ့စင့်ငူကျေးရွာကသရရှင်စာရေးပြီးတော့သူတို့ဒေသကအခက်အခဲကိုတင်ပြလာတာပဲဖြစ်ပါတယ်ရှင်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီမှရင်ရက်ချင်ပါတယ်ရှင်။နောက်ပိုင်းမှာတော့မြမတချင်းလေးတပုတ်နဲ့သောရရှင်တွေအတွက်မြေတားတိလက်ဆောင်ဖြစ်နေဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်เนาะ။ကျွန်တော်တို့ပြည်ရဲ့မြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ပေးချင်ပါတယ်။မန္တလေးတိုင်းစင်ငိုင်မြို့နယ်မြို့ဝင်ကုန်းကျေးရွာကပါဆိုပြီးတော့ VOE ကိုတယ်လီဖုန်းဆက်ပြီးတော့တချင်းတောင်းလာတဲ့သောရရှင်ကတော့အမေစုအတွက်တေးတောင်းခြင်းလို့ပါတဲ့။သူ့ရဲ့နာမည်ကိုတော့ပြောမသွားပါဘူး။ကိုညံဝင်းအောင်မှတ်ထားပေးလိုက်တာပါ။ကျေးဇူးတင်ပါတယ်ကိုညံကြီး။ဒီသောရရှင်ကနီနီခင်စော်ရဲ့အမျှော်လင့်ချက်တစုံတရာဆိုတဲ့တချင်းလေးကိုအမေစုအတွက်ရည်စူးပြီးတော့တောင်းခြင်းပါတယ်ဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။ဒီလိုဒီတပတ်ဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်နော်။နီနီခင်စောတည်ဆူထားတဲ့အမျှော်လင့်ချက်တစုံတရာဆိုတဲ့တချင်းလေးကိုဒီတေးတောင်းတဲ့သောရရှင်အပြင်တခြားသောရရှင်တွေလည်းနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ကြပါဦးနော်
။အချိန်ကြီးခါကရှုံးလေ။ယုံကြည်တာရမစုံလို့လိုက်ပါနဲ့။အနေရလေးများပါစေ။စုခင်လည်းမဖြစ်ပါစေ။A chain I teach ya na chen ze ye ha pe jwe we wa le na ka mya maung mai ni le be di bo wa de la twae chok pe ne yo lin ja de song de ya ma ba win ma le pe sa ka da ye ma pyo me yo lo nai mi ka ke ai chen de ga mit da de ya ne yo lin ja de song de ya ma ba win ma le pe sa ka da ye ma pyo me yo lo nai mi ka ke ai chen de ga de sa de ya ne pe sa la show le yong ji da ram so lo sa ma ne an ne ye le mya pa se su ke la ne pye pa se a chain i ti sha na chen de ye ha pa jwe we wa le na ka mya ma ma ne le di bo wa de la to jo pe ne yo lin ja de so mi ya ma ba we ma le Face it, cada je ma pio me. Yo lo nai mi kake ai. Jen de ga mi da te ane. Myo lin je de song de ya ma ba win ma le. Face it, shin be. Jen de ga pio me. Yo lo nai mi kake ai. Jen de ga mi da te ane. A do, a le, mi sh.
ပြင်ဆောင်ရဲ့မျှော်လင့်ချက်တစ်စုံပြဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းနေရနေကြပိုင်းနဲ့တင်းနေလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။မအေးတနာချော်ရဲ့မြမပြီကပေးစာများအစီအစဉ်မှာရှင်အခုဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါ။ကိုပါကြီးတိတ်ဆုံးမှုနဲ့တက်မတော်ရဲ့ဂုံတိတ်ခါဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်။ဆိုရသည်တက်လာစဉ်ကစပြီးအပြောင်းလဲလှုပ်လာတဲ့တက်မတော်အပေါ်တိုင်းရင်းသားပြည်သူတွေနဲ့နိုင်ငံတကာအသံဝင်းကအထင်မြင်လွဲမှုဖြစ်ပေါ်စေတဲ့အလို့သတင်းတော့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်သိဆုံးမှုမွန်ပြည်နယ်ကြံမြို့မြို့နယ်တရားရုံးမှာစစ်ဆေးနေဆဲဖြစ်ပါတယ်။အရက်ဘက်တရားရုံးတစ်ခုမှာစစ်ဆေးနေဆဲဖြစ်ပေမဲ့စစ်ဘက်ဆိုင်ရာတရားရုံးကတော့အမှုနဲ့ပတ်သက်နေတဲ့ကိုပါကြီးကိုတနက်နဲ့ပြစ်ခဲ့တဲ့တပ်မတော်သားနှစ်ယောက်ကိုစစ်ဆေးပြီးလှုပ်မိတ်တောင်ချခဲ့ပြီးပါပြီ။မြို့ပေါ်မှာအဖမ်းခံရတဲ့ကိုပါကြီးသိဆုံးသည့်အထိဘလို့ဖြစ်ရတာပါလဲ။စစ်ဘက်ဆိုင်ရာတရားရုံးကတရားရည်လှုပ်မိတ်ချလိုက်တာဟာတင့်တော်ပါရဲ့လား။ကိုပါကြီးအမှုကြောင့်တပ်မတော်ဂုံသိက္ခာထိခိုက်နိုင်သလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဖြစ်စဉ်အချင်းကတော့ပြီးခဲ့တဲ့2014စက်တင်ဘာလ26ရက်နေ့ကမွန်ပြည်နယ်ကြိုင်မြို့မြို့နယ်အတွင်းကျေးရွာတရွာမှာ DKBA တပ်ဖွဲ့တချို့ဟာအစိုးရပိုင်နဲ့နယ်မြေအတွင်းလက်နက်ကင်ဆောင်ဝင်ရောက်လာတာကိုနယ်မြေတာဝန်ရှိအာဏာပိုင်အဖွဲ့အစည်းတွေကတားဆီးရကနေတိုက်ပွဲတွေစပြီးဖြစ်ခဲ့တာပါ။တိုက်ပွဲစတင်ဖြစ်ပွားတဲ့အချိန်မှာရဲပြည်သူစစ်နဲ့တပ်မတော်သားတချို့DKBA တပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးထားတာကိုခံရပြီးတချို့ကတော့ပြစ်ခတ်ခံရမှုကြောင့်ဒဏ်ရာတွေရခဲ့ပါတယ်။နောက်ပိုင်း DKBA အဖွဲ့ကဖမ်းဆီးခံထားရသူတွေကိုပြန်လွှတ်ပေးခဲ့ပေမဲ့လက်နက်10လက်ကျော်ကိုတော့တင်းစီးသွားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုလက်နက်တွေတင်းယူပြီးစုခွာဖို့ကြိုးစားတဲ့ DKBA တပ်ဖွဲ့ဝင်တွေကိုတပ်မတော်ဘက်ကဝိုင်းရံပိတ်ဆို့တိုက်ခိုက်ရာကနေနောက်ထပ်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်စဉ်မှာဒီလိုနဲ့စက်တင်ဘာလ30ရက်မနေ့ပိုင်းမွန်ပြည်နယ်ကြိုင်မြောမြို့နယ်မြို့မှာရဲစခန်းအနီးမှာဗာလန်နဲ့မှကင်ဆောင်ထားခြင်းမရှိတဲ့ကိုပါကြီးကိုရဲတပ်ဖွဲ့ကမတင်ကားလို့ဆိုပြီးဖမ်းဆီးလိုက်တာဖြစ်ပါတယ်။ကြိုင်မြောမြို့မှာရဲစခန်းနေရာဟာစစ်မြေပြင်မဟုတ်ပါဘူး။စစ်အုပ်ချုပ်ရေးဥပဒေနဲ့ပြဋ္ဌာန်းထားခြင်းမရှိပါဘူး။တရားဥပဒေစိုးမိုးတဲ့အဖြူရောင်နယ်ပြည်သားဖြစ်ပါတယ်။တကယ်တော့ကိုပါကြီးဟာတော်ရင်လက်နက်ကိုင်တပ်ဖွဲ့ဝင်တယောက်ဖြစ်ခဲ့ရင်တောင်လက်နက်မဲ့ဖမ်းမိတဲ့စစ်တုံးပန်းဖြစ်ပါမယ်။ဘလို့ပဲဖြစ်ဖြစ်အခုလိုဖမ်းဆီးရမိသူတယောက်ကိုတက်ဆိုင်ရာရဲစခန်းအဲ့ဒီကနေတဆင့်တရားရုံးတင်ပို့ပြီးဥပဒေအတိုင်းစစ်ဆေးဆောင်ရွက်ဖို့ပဲရှိပါတယ်။ဒါပေမဲ့ဖမ်းဆီးရမိတဲ့ရဲတပ်ဖွဲ့ဝင်တွေဟာဥပဒေအတိုင်းလုတ်ကင်ဆောင်ရွက်ခြင်းမပြုဘဲပထမဦးဆုံးခမရ204နောက်ခမရ208နောက်ဆုံးအောက်တိုဘာလ4ရက်နေ့မှာလှုပ်ရှားစစ်ကြောင်းစီအဆင့်ဆင့်လွှဲပြောင်းပေးအပ်ခဲ့ရာကနေရှေ့တန်းစခန်းမှာကိုပါကြီးကအဆောင်ရဲဘော်စီကနေလက်နဲ့လူလူအသေးပြစ်ခတ်ဖမ်းဆီးလိုက်ရတဲ့ဆိုတဲ့ဇလန်းဖြစ်လာတာပ
ါအခုလိုနိုင်ငံသားတယောက်တည်ဆိုးရတာနဲ့ပတ်သက်ပြီးရှေ့ပိုင်းမှာတပ်မတော်ဘက်ကဘယ်သူ့ကိုမှအကြောင်းမကြားသလိုဘာသတင်းမှလည်းမထုတ်ပြန်ပါဘူးနောက်ပိုင်းကာယကံရှင်အတိုင်းဝိုင်းတဲ့သတင်းမီဒီယာတွေမှာကြည်ကြဲပြပြဖော်ပြလာတော့မှသာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတွားရောက်စစ်ဆေးတာစစ်ဆေးတွေ့ရှိချက်တွေအရကိုပါကြီးအမှုကိုအရဘက်တရားရုံးမှာစစ်ဆေးတဲ့အကြောင်းအကြံပြုတာလုပ်နိုင်ခဲ့ပါတယ်ဒါပေမဲ့လည်းတမရော်ဘက်ကတော့ကိုပါကြီးသိဆုံးမှုနဲ့ပတ်သက်ပြီး2014နိုဝင်ဘာ29ရက်နေ့ကလေးကအစောက်စစ်သားနှစ်ယောက်ဖြစ်တဲ့ဒုတက်ကြကြကြောင်နဲ့တပ်သားနိုင်လင်းထွန်းတို့နှစ်ယောက်ကိုတမရော်ဧဥပဒေပုံမှန်81ပြည်မှုဆိုင်ရာဥပဒေပုံမှန်304တို့နဲ့စစ်ဘက်ဆိုင်ရာတရားရုံးမှာစစ်ဆေးခဲ့ပြီးဖြစ်တယ်လို့ပြီးခဲ့တဲ့ဧပြီလအတွင်းကလူ့ခွင့်ရေးကော်မရှင်စီအကြောင်းကြားခဲ့ပါတယ်အကြောင်းကြားစာမှာကိုပါကြီးသိဆုံးမှုဟာတမ်းပြည့်စစ်မှုတန်းကျင်အတွင်းဖြစ်ပွားကြောင်းအခိုင်အမာပေါ်ပေါက်ခဲ့တဲ့အတွက်တမ်းမတော်ဧဥပဒေပုံမှန်82အရစစ်တရားရုံးရဲ့စီရင်ခွင့်အာဏာအတွင်းကြားရောက်နေကြောင်းနဲ့စစ်ဆေးပြီးနောက်တရားပြည်လွှတ်မိတ်ချမှတ်ခဲ့ကြောင်းဖော်ပြထားတာဖြစ်ပါတယ်
ကိုပါကြီးတည်ဆုံးမှုကိုကြည့်ရင်အပိုင်းနှစ်ပိုင်းရှိတာတွေ့ရမှာပါပ
ထမတစ်ပိုင်းဟာတရားဥပဒေစိုးမိုးတဲ့နေမြေမှာလက်ရဖမ်းဆီးမိတဲ့မတင်ငါစရာနိုင်ငံသားတယောက်ကိုဥပဒေအရအရေးယူဆောင်ရွက်ခြင်းမပြုဘဲစစ်တပ်လက်အဲ့လိုရသလားစစ်တပ်ကလည်းတရားခံတယောက်ကိုရှေ့တန်းစစ်မြေပြင်နားရောက်သည့်အထိတဖွဲ့ပြီးတဖွဲ့အစဉ်စဉ်လွှဲပြောင်းပေးအပ်လို့ရသလားဆိုတာပါဒုတိယပိုင်းမှာတော့ထွက်ပြေးလို့ပြစ်ခတ်ဖမ်းရင်တည်ဆုံးရတယ်ဆိုတဲ့ပြဿနာဖြစ်ပါတယ်ပြောရရင်အရင်ဆရာနာရှင်ခိအဆက်ဆက်ကတက်မတော်ဟာပြည်သူတွေကိုပေါ်တာတွေအဖြစ်ဖန်ဆီးခိုင်းစေတာလူသားမြေမြုပ်မိုင်းရှင်းကရိယာအဖြစ်အသုံးချတာမျိုးလုပ်ခဲ့တယ်လို့စစ်မြေပြင်မှာဖန်ဆီးရမိသူတွေအလင်းဝင်ရောက်လာသူတွေကိုလည်းအခုလိုပဲတိုက်ပွဲနေမြေထဲမှာလမ်းပြပြန်လုပ်ခိုင်းတာလူသားမြေမြုပ်မိုင်းရှင်းကရိယာအဖြစ်အသုံးပြုတာစသဖြင့်အမျိုးမျိုးသောလူအခွင့်အရေးချိုးဖောက်မှုဥပဒေချိုးဖောက်မှုစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ကြပူပါတယ်။အခုနောက်ပိုင်းအဲ့ဒီလိုအမှုအကျင့်မျိုးတွေပြုပြင်လာပြီလို့ယူဆနိုင်စရာအထောက်အထားတပ်ပုံတွေကိုးကန့်တိုက်ပွဲဖြစ်စဉ်မှာတွေ့မြင်ရပါတယ်။ခက်ခဲတဲ့ရှေ့တန်းစစ်မြေပြင်မှာတပ်မတော်သားတွေဟာတိုက်ပွဲမှာတုံးမဲ့လက်နက်ကြီးစံဘုံးသီးတွေတင်မကစားနဲ့ရိတ်ခါတွေကိုပါသူတို့ဘာသာသူတို့တယ်ဆောင်တိုက်ပွဲဝင်နေကြတာမျိုးပါ။အရင်ခေတ်ကလိုအရက်သားအထံသမားနဲ့အကျဉ်းသမားပေါ်တာတွေအသုံးပြုနေတယ်ဆိုတဲ့သတင်းမျိုးမကြားသိရပါဘူးတပ်မတော်ဘက်ကအခုလိုပြုပြင်ပြောင်းလဲရေးတွေလုပ်အပင်ပန်းခံအနာခံအကြခံတိုက်ပွဲဝင်နေချိန်နိုင်ငံသားတယောက်ကိုဖမ်းဆီးပြီးဥပဒေမဲ့ရှေ့တန်းနယ်မြေပို့လမ်းပြလုခိုင်းရင်တည်ဆုံးမှုဖြစ်ပွားတာတစ်ခုအတွက်အကြီးအကျယ်ဝေဖန်ခံနေရတာဖြစ်ပါတယ်ဒီအတွက်တပ်မတော်အနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ရကြိုးမနှက်ဘူးလို့တောင်းပြောရမလို့ဖြစ်နေပါတယ
်။ဒါကြောင့်အခုပြဿနာမှာကိုပါကြီးကိုဘသူတွေကဖမ်းဆီးပြီးဘာကြောင့်စစ်တပ်ကိုလွှဲရသလဲ။ဘသူတွေကတောင်းယူခဲ့သလဲ။ဘသူတွေကလက်ခံခဲ့သလဲ။စတာတွေပြန်လဲစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူပြဖို့လိုပါတယ်။ဒါအပြင်ကိုပါကြီးသေဆုံးသည့်အထိဖြစ်ခဲ့ရတာကိုလည်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကအစီရင်ခံအကြံပြုထားသလိုအရက်ဘက်တရားရုံးမှာပွင့်လင်းမြင်သာစွာပြန်လဲစစ်ဆေးစီရင်ဆုံးဖြတ်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်တနင်္လာနေ့နဲ့ခင်းအစီအစဉ်အတွက်ဆက်လက်ထုတ်လွှင့်မှာကတက်ကြီးစကားအစီအစဉ်ပါရှင်ဘာသာစကားလေ့လာမှုနဲ့ပတ်သက်လို့ဆရာဆွမ်းဤကပြောပြထားပါတယ
်သောတာရှင်များရှင်မြန်မာနိုင်ငံကစိုးရိမ်မကင်းစရာအခြေအနေတွေကြောင့်အရေးပေါ်အဆင်ဆက်လက်ဆက်ဆံသွားဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်ထားပါတယ်။ဒီလိုမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအပေါ်အားမလိုအမရသဘောထားတွေထွက်ပေါ်လာနေချိန်ဒီနှစ်နောက်ပိုင်းကျင်းပမယ့်ရွေးကောက်ပွဲမှာလည်းလွတ်လပ်ပြီးတရားမျှတမှုတွေမရှိခဲ့ရင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးတွေမှာဘလောက်အထိရိုက်ခတ်လာနိုင်မှာသလဲဆိုတာကိုအင်္ဂါနေ့ဒရက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-5-5-5-4ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ရှင်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါတယ
်။အခုတော့စစောကကြေညာခဲ့တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ရမှာပါ။ဘာသာစကားလေ့လာမှုနဲ့ပတ်သက်လို့ဆရာဦးစွမ်းရည်ကပြောပြထားပါတယ်ရှင
်။မင်းတို့ကလည်းဒီဘက်ကတော့ဘာသာစကားသူတင်တာအကြောင်းပြောကြပါလေ။တက်လို့ပြောရမှာပါဘူး။မတက်လို့နတ်လို့ပါအတင်းငါလို့ပြောရတာပါခင်ဗျာဒီလိုပါမလ26ရက်နေ့မှာဘာသာစကားတင်းတင်းငင့်တင်ရေးဆိုတဲ့သရမ်းတစ်ဆောင်ကိုသူ့ဆလိုက်ဝေးပြီးကဖတ်ကြားတင်သွင်းသွားတယ်ဆိုတဲ့သတင်းကိုဘောင်းတယ်တော့ဖတ်လိုက်ရတာနဲ့ဝန်တမ်းမိတို့သူ့လိုပြောလိုက်မိတာပါဗမာပြည်မှာအဲလူဦးရေတရားအောက်ဒီနေသွားတဲ့လူမျိုးတွေရှိတယ်ဆိုကြားဘူးပါလေလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကဒီကြီးနာအနီရွာတွေမှာလူဦးရေ35ရောက်ရှိတဲ့မိသားစုတစ်ခုလောက်ပဲကျန်တော့တဲ့လူမျိုးစုတစ်ခုကြောင်းကိုကြားသိကြရဘူးပါလေသူတို့ရဲ့တိကျပါတာစကားကိုမြန်မာသာသနာကခေအမြတ်သွားရောက်လေ့လာကြတယ်လို့ကြားလိုက်ရပါတယ်တောင်သားစကားဆက်စကားမရုစကားရဝန်းစကားနာဂစကားသဖြင့်သတ္တဖြင့်ဥဒိတနာပြုစရာတွေလည်းအများကြီးရှိပါသေးတယ်ဘာသာစကား ုတေသနာတွေကိုဘယ်လောက်ထုတ်ပြီးပြီလဲမသိပါနိုင်ငံသားတွေနည်းနည်းပါးပါးနားလောက်တယ်လို့တော့ကြားမှုပါတယ်ဘာသာစကားသုတေသနာဆိုတာပညာရှင်တို့လို့ပါဘာသာသိပ္ပံပညာရှင်များလားသိနေကြလောက်နိုင်မှာလောက်နိုင်မှာပါလို့သိစားမိပါတယ်အတန်ဖန်သက်လို့ခင်စကရိယာတွေလည်းလုံးမဲအာရှာသွားနှခမ်းစားတဲ့ခံကြရင်ခံကြရင်ပြရတွေလည်းအကျဲခတ်ပြီးတော့မှတ်တမ်းတင်ရမယ်ပတ္တဗေဒခေါ်တာမျိုးတွေလည်းလုံးမဲချင်ပါတယ်ခင်ဗျာတခါအဲဒါကတော့ပညာရဲ့အတိတ်ပါမနုဿဗေဒပညာရှင်တွေလည်းဥပဟုတ်ထုတ်ကြမယ်ချင်ပါတယ် National Geographic Magazine ပမာပြီကိုရောက်တပါတယ်2017ဇူလိုင်တုတ်မဂ္ဂဇင်းမှာfinishing figures counter နဲ့တော့ဖုန်းနံပါတ်ဘာသာစကားတွေကြောင်းဆုံးမှာတော့ကိုအလတ်ကြဖလာကြည့်ပါလေသူရတာတွေက UNESCO ကဘာသာစကားသူကျင့်တနာသရမ်းတွေကိုအခြေခံပြီးပြောတာဆိုတော့မယုံလို့လို့ရလဲမဖြစ်ဘူးဒီတဲ့သူကလည်းရေးတဲ့သူက Russ Reimer တဲ့သူစကားလိုက်တာက14ရက်ကြာတစ်ခါလောက်ဘာသာစကားတစ်မျိုးတဲ့ညုတ်တော့ပဲပါနေပါတယ်တဲ့မယုံမရှိနဲ့သိပ္ပံဒီကြကိုသိတနာသိထားပါတဲ့ဒီနေ့သဘာတခွင်ပြောဆိုနေကြတဲ့ဘာသာစကားပေါင်း platform လောက်ရှိတဲ့အ내ကနောက်ရာစုတစ်ခုကိုပြုတ်လိုက်တာနဲ့တဝက်လောက်ကြောက်ဆုံးသွားမှာပါတဲ့အင်္ဂလိပ်စကားမန္တာရင်းတိရုပ်စကားစပိန်ဘာသာစကားဗင်္ဂလီဟိတ်ဘင်္ဂါလီဟိန္ဒီစကားစတဲ့စကားကြီးကြီးသိပ္ပံသုံးသွင်းနေကြပြီးလူမျိုးစုတွေတချို့ကမိမိတို့ဘာသာစကားကိုမပြောကြတော့ပါဘူးတဲ့အချို့လူမျိုးစုမှာလူအိုလူငယ်တွေပဲပြောကြပြီးတော့တချို့မှာတော့လူငယ်တွေပြောပြင်နေအိမ်နာချင်းပဲပြောလို့ရှိပါတယ်တဲ့ Globalization ခေါ်တဲ့ကမ္ဘာလုံးဇလုံးတိုက်တဲ့ခေတ်ကြီးမှာဒီလိုထုံတန်းလို့ပြောဘာသာစကားတွေပါဇလုံးတိုက်ခံရပါလေ UNESCO အဖွဲ့လေလာချက်ရာသိဘောလူတွေဘာသာစကားပေါင်းက2924မျိုးရှိပါတယ်လုံးလုံးတဲ့ကျောက်မကိုကထောင်ကျော်ရှိပြီးတော့1950ခုနှစ်ဒီဘက်မှာလုံးဝအသုံးမချတော့တဲ့ဘာသာစကား154မျိုးရှိပါတယ်တဲ့။ဒါကမှအလွန်မှုဆုံးကတော့သရုပ်မန္တာရန်စကားဒုတိယအပိတ်စကားတတိယအင်္ဂလိပ်စကားနဲ့စောင့်ဖြည့်ဆယ်မျိုးလောက်ရှိပါတယ်။ဒါတို့ပမာတို့တို့ချီအရို့ရေးတဲ့တို့တင်တာအဲလုတ်တယ်လို့လုတ်နိုင်ကြမယ်ဆိုရင်လည်းလုတ်ရရှိတာတွေလုတ်ကြပြီတော့လို့ပြောရင်ဒီကုန်းထုတ်လိုက်ပါပဲကျွန်တော်မသွားရပါခင်ဗျာ
ဒီတစ်ပတ်တက်ကြီးစကားအစီအစဉ်ကိုဆရာဦးစွန်းကြီးကတင်ဆက်သွားတာပါရှင်တနင်္လာနေ့နက်ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ပြတော့မှာပါကိုစော်ဝင်းလိုင်ကပြောပြပါအောင်ရှင်
အီရန်နိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ရမာဒီကိုတင်ပိုက်လိုက်ပြီးဖြစ်ကြောင်း IS Islamic စစ်သွေးကြွအဖွဲ့တွေကတင်းငွေနေနေမှာပြောကြပါတယ်ဒါဟာစစ်သွေးကြွတွေအတွက်အခုနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုလည်းဖြစ်ပါတယ်ရမာဒီမြို့ကိုစစ်သွေးကြွတွေတင်ပိုက်လိုက်တယ်ဆိုတာကိုအမေရိကန်ပင်တယ်ကွန်စစ်ဌာနချုပ်ကအတည်ပြုဖို့ညင်းဆိုထားပါတယ်အစ္စရေးကတင်ပိုက်လိုက်တဲ့အရှိဂျေရုဆလင်မြို့မှာကြောက်ခဲတွေနဲ့ပြစ်ပေါက်နေတဲ့ပါလက်စတိုင်းတွေဟာအစ္စရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေနဲ့ထိတိုက်ရင်ဆန်မှုတွေဖြစ်ခဲ့ပါတယ်ဂျေရုဆလင်မြို့အရှိပိုင်းကိုတင်ပိုက်လိုက်တဲ့48နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်ထောင်ထဲချတဲ့ဂျူးအမျိုးသားရေးဝါဒီတွေမြို့တွင်းချီတက်နေကြတဲ့အချိန်အဲ့ဒီလိုထိတိုက်ရင်ဆန်မှုတွေဖြစ်ပေါ်ခဲ့တာပါချောကြစစ်ပွဲအတွင်း1969ခုနှစ်တုန်းကဂျော်ဒန်နိုင်ငံကနေအရှိဂျေရုဆလင်ကိုအစ္စရေးကသိမ်းပိုက်လိုက်တာအထိမ်းအမှတ်နဲ့အခုလိုဆန္ဒပြကြတာဖြစ်ပြီးအဲ့လိုသိမ်းပိုက်မှုကိုနိုင်ငံတကာကအသေးအမှတ်မပြုပါဘူး။ကပလီပင်လယ်နဲ့မလကာရေးလက်ကျမှာတင်းမောတွေနဲ့မျောနေကြတဲ့နိုင်ငံပြောင်းလာသူတွေနဲ့ဒုက္ခသည်တွေအရေးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဆိုရမှုပို့ပြီးတိုးလာနေတယ်လို့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပါတယ်။ဒီလေစီပီအရေးနဲ့ပတ်သက်လို့ဒေတာရင်းကခေါင်းဆောင်တွေနဲ့လည်းတွင်းရေးမှူးချုပ်ကဆွေးနွေးခဲ့ပါတယ်။
သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြပြသွားတာပါဒီကနေ့မနေ့စီစဉ်ထုတ်လို့ရေးမှုကတော့ဥဆန်မိုးဝေပါရှင်အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လင်းမှာပါနားဆင်ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.